Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇော်မွန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria တော်လှန်ရေးတပုံအဖွဲ့ဟာတူရကီရဲ့သဘောဆန္ဒမှာပါပဲကတ်လူမျိုးစုတွေနဲ့အတူရခိုင်မျိုးကိုထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အပေါ်တူရကီကကန့်ကွက်မှုရှိနေပါတယ် Republican သမ္မတလောက် Donald Trump ဟာ message ဆီးရုံနဲ့ကာလာအတွင်းမှာပဲသူ့ကုမ္ပဏီကိစ္စတွေကိုပါတပြိုင်တည်းဆောင်ရွက်နေပါတယ်မြန်မာနိုင်ငံအနေနဲ့အမဲခွန်မြဝမ်ဒေတာဆိုင်ရာကော်မရှင်မှာအဖွဲ့ဝင်ဖြစ်ဖို့စဉ်းစားသွားမယ်လို့ BNN မှာရောက်နေတဲ့သမ္မတဦးထင်ကျော်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစားဝင်လာရေးတရင်စီစဉ်အပြီးမှာလဲရခိုင်ပြည်နယ်မောင်းတော်တိုက်ခိုက်မှုမှာဆွဆွဲခံထားရတဲ့မူဂျာဟစ်တင်အဖွဲ့ဟာပါကစ္စတန်နိုင်ငံတွင်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိနေတဲ့ဆိုတဲ့အကြောင်းကြားဖို့ရှိပါတယ
်အသစ်ဖြစ်လာတဲ့အကွာမှုမူဂျာဟစ်တင်ရိုဟင်ဂျာဒီရခိုင်နေသားရိုဟင်ဂျာအဖွဲ့ကဆက်ဆက်ရှိတဲ့အပြင်
ဒါကတော့အိန္ဒိယမြန်မာဆက်ဆံရေးကိုတုံးတက်နေသူတဦးက VOA ကိုပြောသွားတာပါအပြည့်အစုံကိုစောင့်မျှော်နားဆင်ကြပါရှင်အဲ့ဒီနောက်မှာတော့ NLD ပါတီအနေနဲ့ပါတီရဲ့စီမင်းစည်းကမ်းနေအတိုင်းနိုင်နိုင်နည်းနည်းဆောင်ရွက်သွားမှာဖြစ်တယ်လို့ပါတီရဲ့ပြဿနာတွေကိုလည်းညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖြေရှင်းကြဖို့ဥက္ကဋ္ဌတိခတ်ပါရှင်နိုင်ကကြီးဦးတည်ဦးတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဥကျော်စံသားရဲ့မြမရေးတုံသက်ချက်အပတ်စဉ်ကဏ္ဍကိုလည်းတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင
်ကလူမျိုးစုတက်ခိုက်သမားတွေအများပြပါဝင်တဲ့ Syrian ဒေါ်လာရင်းသဘုံအဖွဲ့ဟာရခိုင်မျိုးဆက်သွယ်ရေးပြတ်တောက်သွားအောင်မကြခင်လှုပ်ဆောင်တော့မှဖြစ်တဲ့အတွက် IS Islamic State ကြော်ရေပေါ်ထူးစစ်စင်တိုက်ခိုက်တဲ့ဒီလုပ်ရက်ကအမေရိကန်ရဲ့မဟာမိတ်တူကီနိုင်ငံအတွက်အမျက်ဒေါသထွက်စရာဖြစ်သွားစေနိုင်ပါတယ်။မကြတော့တဲ့အနာဂတ်ကာလအတွင်းထိရောက်စွာထူးစစ်စင်တိုက်ခိုက်နိုင်တဲ့အဖွဲ့ဟာကတ်လူမျိုးစုတိုက်ခိုက်သမားတွေအများပြပါဝင်တဲ့ Syria Democratic တပ်ဖွဲ့ဖြစ်ကြောင်းအီရန်နဲ့ Syria နိုင်ငံတွေအတွင်းမှာရှိနေတဲ့ IS အဖွဲ့ပေါ်ထူးစစ်စင်တိုက်ခိုက်နေတဲ့ညွန်ပေါင်းအဖွဲ့ကိုဦးဆောင်နေသူအမေရိကန်ဗိုလ်ချုပ်ကြီး Stephen Townsend ကပင်ဒဂွန်စစ်ဌာနချုပ်ကတဆင့်သတင်းတောက်တင်တဲ့တယ်လီဖုန်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်ထုနေကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တူတူကီနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းကတ်လူမျိုးစုတက်ခိုက်သမားတွေရခါစစ်စင်ရေးမှာပါလာတဲ့ကိစ္စအပေါ်သဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကိုတော့နောက်ပိုင်းမှာဆွေးနွေးနိုင်မှာဖြစ်ကြောင်းဗိုလ်ချုပ်ကြီးတောင်စင်ကပြောပါတယ်ဒီတော်တွင်အားရဆက်ဖွဲ့ဟာသူတို့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရခါကိုထိုးစစ်စင်တက်ခိုက်မယ်ဆိုတဲ့ဆိုရည်မှုတွေထွက်ပေါ်နေတာကြောင့်အကြမ်းဖက်အဖွဲ့အနေနဲ့အဲ့ဒီမြို့ကနေတိုက်ခိုက်မှုတွေပြုလုပ်နေတာနိုင်ငံကြီးရှိတာကြောင့်အမေရိကန်နဲ့အနောက်အုပ်စုမဟာမိတ်အတီနေအနေနဲ့လာမဲ့သတင်းဖတ်အနေငယ်အတွင်းအဲ့ဒီဘက်ကိုတိုက်ရင်အားတွေတုချက်ချထားဖို့တွန်းအားပေးသလိုဖြစ်နေပါတယ
်တမရအင်ဗျူရောက်ဖို့အတွက်မဲဆွဲမှုတွေဆက်ပြီးလုပ်နေချိန်မှာပဲ Republican Party ကတမရလုံး Donald Trump ကတမရအင်ဗျူနဲ့တိုက်မွေးတဲ့နေရာ Washington DC ရဲ့အထင်ကျက် Pennsylvania Avenue လမ်းပေါ်မှာစောက်ထားတဲ့သူ့ရဲ့ဇင်ခံဟိုတယ်အစ်စ်ကိုဖဲချိုးဖျက်ပြီးတရားဝင်ဖွင့်လှစ်ပေးလိုက်ပါတယ် November 10ရက်ရွေးကောက်ပွဲကျင်းပကို73ရက်ပဲလူတော်ချိန်မှာ Democratic Party ကသူ့ပြိုင်ဘက် Hillary Clinton ထက်မဲအရနည်းနေတယ်လို့စစ်တမ်းတွေမှာဖော်ပြနေချိန်မှာပဲအင်ချမ်မြေတထဲကြီး Trump ကသူ့ရဲ့အဖိုးတန်လာတဲ့မဲဆွဲခြင်းတွေကိုအင်ချမ်မြေလုပ်ငန်းအတွက်မြှင့်တင်ပေးနေတာဖြစ်ပါတယ်သူ့ရဲ့မဲဆွဲပွဲအလုပ်လုပ်နေသူတွေက TV သတင်းကြေညာသူတွေအဖြစ်တာဝန်ယူပြီးတနင်္လာနေ့မှာပဲTrump TV online သတင်းကိုစတင်ခဲ့တယ်လို့အင်ကာနေကတော့သူ့ဝန်ထမ်းတွေရဲ့ပုံတွင်းနဲ့ Florida ကသူ့ရဲ့ခန်းထားတဲ့ဂေါက်ခွင်အပန်းဖြေစခန်းတစ်ခုကိုကြော်ညာခဲ့တာပါ September လထဲမှာစတင်ဖွင့်လှစ်ခဲ့တဲ့ Trump နိုင်ငံတကာဟိုတယ်ဟာ Washington DC မြို့လယ်မှာရှိပြီး2016ခုနှစ်တွင်ကာလာတရှိမဲဆွဲပွဲအတွင်းဒီနေရာကိုသူ၃ချိန်ရောက်ခဲ့တာပါဒီနေရာဟာသမ္မတအင်ဖြူကိုလမ်းလျှောက်သွားရင်တခဏအတွင်းရောက်နိုင်တဲ့နေရာဖြစ်ပြီးသမ္မတ Barack Obama January 20အဲ့ဒီနေရာကခွာချိန်မှာသူ့နေထိုင်မှု Trump ကမျှော်လင့်နေတာဖြစ်ပါတယ်သမရလောင်းတွေရဲ့မဲဆွဲပွဲအသုံးစင်မှာ Democratic Party က Republican Party တဲ့နဆလာပိုးတုံးနေပြီမဲ့ November 10ရက်မတိုင်ခင်သတင်းနှစ်ပတ်တွင်မဲဆွဲပွဲတွေအတွက်သူ့ကိုယ်ပိုင်ငွေတွေထက်ထည့်မယ်လို့သူကပြောပါတယ်။ American နိုင်ငံမှာပရမသတ်အမျိုးသမီးသမရဖြစ်ဖို့ကြိုးပမ်းနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကရန်ပုံငွေဒေါ်လာတန်ပေါင်း950လောက်ရခဲ့ပြီး TV ကြော်ညာအတွက်188တန်းလောက်ပေးခဲ့ရတယ်လို့ရွေးကောက်ပွဲနေ့မတိုင်ခင်နောက်ဆုံးနေ့တွေအထိသူ့ကိုပြည်သူတွေလာပေးဖို့အတွက်ကြိုးစားနေတာပါ။
ကျူဘာနိုင်ငံပေါ်ချမှတ်ထားတဲ့နှစ်ပေါင်း60နီးပါးကြာစီးပွားရေးကုန်သွယ်ရေးနဲ့ဗန္ဒရေးဆိုင်ရာပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြောင်းအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်ကြားနေမယ်ပြောလိုက်ပါတယ်။စစ်အခေတ်ကာလအတွင်းမှာချမှတ်ခဲ့တဲ့ကျူဘာနိုင်ငံပေါ်ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းရေးအဆိုပြုချက်ကို ကုလသမဂ္ဂမှာနှစ်စဉ်မဲခွဲဆုံးဖြတ်တယ်ဆိုတဲ့သဘောပေါက်ယုံလွန်ခဲ့တဲ့25နှစ်လုံးလုံးမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မနစ်တုန်းကတင်သွင်းခဲ့တဲ့ပြန်လည်ပိတ်ဆို့မှုရုပ်သိမ်းရေးအဆိုပြုချက်ကိုအမေရိကန်နဲ့အစ္စရေးနိုင်ငံကလွှဲလို့နိုင်ငံတကာအတိုင်းဝိုင်းအားလုံးကတင်ကြီးတင်ညွတ်ထဲထောက်ခံခဲ့ကြပါတယ်။ဒီနှစ်မှာတော့အမေရိကန်ရောအစ္စရေးနိုင်ငံကပါကြားနေမဲ့ပြေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုအမြဲတမ်းကန့်ကွက်ခဲ့ကြောင်းဒါပေမဲ့ဒီကနေ့မှာတော့အမေရိကန်နိုင်ငံကကြားနေအဖြစ်ယက်တီသွားမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန္တာပါဝါကမဲခွဲမဆုံးဖြတ်ခင်အထွေထွေညီလာခံကိုပြောကြခဲ့ပါတယ်ချမှတ်ထားတဲ့ policy ဟာအလုပ်မဖြစ်တဲ့အတွက်အခုလိုကြားနေမဲ့ပေးခြင်းဖြစ်တယ်လို့ဆိုပါတယ
်ဗင်နီဇွဲလားနိုင်ငံရဲ့မြို့ကြီးအတော်များများမှာဆန္ဒပြသူထောင်ပေါင်းများစွာချီတက်ဆန္ဒပြနေတယ်လို့ဖြည့်ရှင်းမရနိုင်သေးတဲ့နိုင်ငံရေးပြဿနာကလည်းကြီးထွားလာနေပါတယ်ကာရကတ်စ်မြို့ရက်ကအရေးပါတဲ့နေရာတွေတဝိုက်တမရနီကိုလတ်မဒူရိုနှုတ်ထွက်ပေးဖို့တောင်းဆိုမှုကိုထောက်ခံတဲ့အနေနဲ့ချီတက်ဆန္ဒပြနေကြတယ်လို့ဗိုလ်တပူးနေမှာကြောင်းတချို့နဲ့ဆိုင်တွေလည်းပိတ်ထားတာပါ။သမရနှုတ်ထွက်ရေးတောင်းဆိုမှုအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရွေးကောက်ပွဲတာဝန်ရှိသူတွေကတားမြစ်ခဲ့တာဖြစ်ပါတယ်။သမရဟာဖွဲ့စည်းပုံဥပဒေချိုးဖောက်တယ်လို့ဆဆဲပြီးနိုင်ငံရေးဆိုင်ရာအကြမ်းနာမှုလုပ်ဖို့အတွက်တိုက်ခိုက်မှတ်တူကမဲခွဲဆုံးဖြတ်ခဲ့ကြတယ်။အင်ကာနဲ့မှာပဲအငင်းပွားမှုတွေတိုးလာခဲ့တာပါ။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အလွတ်တော်ကနေသမရကိုဖြုတ်ချနိုင်တဲ့အာဏာမရှိတဲ့အတွက်အခုလိုတရားရေးရင်ဆိုင်မှုမျိုးကထိရောက်မှုတော့တိတ်မရှိပါဘူး။စက်တမတီးရနေ့ကစပြီးအခုလိုလူလူစုဝေးဆန္ဒပြမှုဖြစ်လာတာပထမဆုံးချိန်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကသမရမဒူရိုကိုမကျေနပ်တဲ့ဗင်နီဇွဲလားပြည်သူတိုင်းနဲ့တောင်းနဲ့ချီပြီးကာရကတ်စ်မြို့ရတလောဆန္ဒပြချီတက်ခဲ့တာပါစစ်တမ်းကောက်ယူမှုတွေရသမရမဒူရိုကိုအာဏာကဖယ်ရှားချင်နေတဲ့ဗင်နီဇွဲလားနိုင်ငံသား85ရာခိုင်နှုန်းလောက်ရှိပါတယ်နိုင်ငံတွင်းတင်းမာမှုတွေရှိနေချိန်မှာပဲပုပ်ယဟန်မင်းကြီးဖရန်စစ်ကတနင်္လာနေ့မှာသမရမဒူရိုနဲ့ဗက်တီကန်နန်းတော်မှာတိတိကျကျတွေ့ဆုံပြီးအတိုက်ခံခေါင်းဆောင်တွေနဲ့အရေးပဲရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့တိုက်တွန်းခဲ့ပါတယ်
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအနေနဲ့မဲခေါင်မြဝန်ဒေသဆိုင်ရာကော်မရှင် MRC မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးစဉ်းစားသွားမယ်လို့ပြည်နံသမရထရန်တိုင်ခွန်းနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံတဲ့သမရဦးထင်ကျော်ကပို့ထုံးနေမှာပြောကြားလိုက်ပါတယ်မဲခေါင်မြဝန်ဒေသတစ်လျှောက်ကရေအေးအမြင့်ကိုမျှဝေတုံးဆွေးရေးနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုရှိရေးတို့အတွက်ရည်ရွယ်ပြီး1995ခုနှစ်မှာကမ္ဘောဒီးယားလာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့က MRC ကိုပူးတွဲဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်မဲခေါင်မြေရေကိုရေရှည်တည်တံ့ပြီးအကျိုးရှိရှိအသုံးချနိုင်ရေးအထူးသဖြင့် AMC ရဲ့အခြေခံမူပေါင်းနေတဲ့အညီမဲခေါင်မြေဝါနဲ့ထိတွေ့ဆက်ဆံနေတဲ့အဖွဲ့အစည်းတွေနဲ့တုံ့ပြန်ပူးပေါင်းဆောင်ရွက်ကြဖို့မြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကတာဏိထံပြုခဲ့ကြပါတယ်မြန်မာနဲ့ဗီယက်နမ်နိုင်ငံကြားစိုက်ပျိုးရေးဘန္တာရေးလေကြောင်းပို့ဆောင်ရေးဆက်သွယ်ရေးရင်းနှီးတဲ့သဘာဝတန်ငွေရင်းနှီးမြှုပ်နှံမှုအပါအဝင်ဦးစားပေးဆောင်ရွက်မဲ့ကဏ္ဍ၁၂ခုမှာပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တို့ဦးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒါ့အပြင်အနာဂတ်ကာလတွေမှာနှစ်နိုင်ငံအကြားနိုင်ငံရေးတန်တမာရေးကုံသွဲရေးနဲ့ရင်းနှီးမြှုပ်နှံမှုတတ်ထုတွင်လုပ်ငန်းနဲ့ကာကွယ်ရေးစတဲ့ကဏ္ဍတွေမှာလည်းတွန်းမြင့်ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ
်။အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားစီးရဲဆက်ဆံမှုဖျက်တောက်ဖို့အတွက်ချိန်ချောက်မှုတွေကိုဖိလစ်ပိုင်ဆူရကအမေရိကန်ဆူရနဲ့တရားဝင်ဆက်သွယ်ပြောကြားတာမျိုးမရှိသေးဘူးလို့သမရအင်ဗျူကဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။ရက်တော်ကြာလာချိန်မှာဒုတိယကြိမ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့စီးရဲဆက်ဆံမှုတွေဖျက်တောက်ပြင်မယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာရီရဲ့ချင်းချောက်ပြောဆိုမှုထွက်လာတဲ့နေ့မှာပဲသမရအင်ဗျူကအခုလိုတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါဒေတာရင်အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံကို၃ရက်ကြာတရားဝင်ခီးသွားနေတဲ့သမရဒူတာရီကသူ့ခီးစဉ်ဒုတိယမြောက်နေ့မှာတိုကျိုကစီးပွားရေးဆွေးနွေးပွဲတစ်ခုတွင်ပြောခဲ့တာပါတကယ်လို့သဘောတူညီချက်တွေကိုပြန်ပြောင်းဖို့အတွက်သူလုပ်ရမယ်ဆိုရင်တော့မှဖိလစ်ပိုင်နိုင်ငံမှာလာမယ့်နှစ်နှစ်အတွင်းနိုင်ငံခြားစစ်တပ်တွေမရှိတဲ့အနေအထားမျိုးဖြစ်စေချင်တယ်လို့ပြောပါတယ်ဖိလစ်ပိုင်နိုင်ငံပေါ့အစ္စလာမ်လက်နက်ကိုင်တွေကိုခြေမုံနဲ့အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းမှာကူညီပေးဖို့မန္တနာကျွန်းတောင်ပိုင်းမှာအမေရိကန်တပ်သားအနည်းငယ်လောက်ကိုချထားတာဖြစ်ပါတယ်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကပိုင်ဆိုင်မှုအငင်းပွားနေတဲ့ကေရှမီးဒေသမှာနှစ်ဖက်စစ်တပ်တွေအကြားအပြန်အလှန်ပစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်နေတာမှာအယက်သား9ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။အိန္ဒိယနေကြာဆောင်တပ်ဖွဲ့ကအကြောင်းမဲ့ပါကစ္စတန်ဘက်ကရှာပါဆက်တာကိုလှမ်းပြီးတော့ပစ်ခတ်ခဲ့တာကြောင့်အဲ့ဒီအရသား9ဦးသေဆုံးသွားခြင်းဖြစ်ကြောင်းပါကစ္စတန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပါကစ္စတန်ဘက်ကအဲ့ဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့အိန္ဒိယဘက်ကသုံးတရားတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
ဘန်တွေနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကတာဝန်ရှိသူတွေအနေနဲ့ဖောက်တယ်တွေပေါ်မှာသူတို့ရဲ့ဝန်ထမ်းတွေကငွေကြေးမတမာမှုတွေရာဇဝတ်ပြစ်မှုဆန်ရလှုပ်ဆောင်မှုတွေမရှိစေဖို့အတွက်တာဝန်ခံတာဝန်ယူမှုတွေကိုလုပ်နိုင်မဲ့နည်းလမ်းကိုအမေရိကန်အစိုးရတာဝန်ရှိသူတွေကအဆိုပြုတင်သွင်းခဲ့ပါတယ်။ Wall Street စီးပွားရေးရောက်ွက်ကတာဝန်ရှိသူတွေအနေနဲ့သူတို့တာဝန်ယူနေခြင်းအတွက်မှရာဇဝတ်မှုဒါမှမဟုတ်ငွေကြေးမတမာမှုတွေမဖြစ်ပေါ်ခဲ့ကြောင်းနှစ်စင်လက်မှတ်ရေးထိုးပြီးကြေညာချက်ထုတ်ပြန်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ။ပေါ်တူဖိုးနဲ့ညဘက်ပိုင်းကအီတလီနိုင်ငံအလဲပိုင်းဒေသမှာအားပြင်းငလျင်နှစ်ခုလှုပ်ခတ်သွားခဲ့ပြီးအဲ့ဒီနေရာတွေဟာဩဂုတ်လတုန်းကလူအသေးပြောက်ရှိခဲ့တဲ့ငလျင်လှုပ်သွားတဲ့နေရာတွေနဲ့တိုက်ပြီးမဝေးလာပါဘူ
း။ဒါကတော့ကိုစော်ဝင်းလိုင်းနဲ့ဒေါခင်မြတ်တတူကကြာသပတေးနေ့နနက်ခင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ NDAA မိုင်းလာဒေသမှာ UWSA ဝတ်တပ်ဖွဲ့တွေဆက်ပြီးတက်ဆွဲထားတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။အခုတော့မောင်းတော်ကျန်းဖက်တိုက်ခိုက်မှုမှာပတ်သက်နေတယ်ဆိုတော့အကျန်းဖက်အဖွဲ့အစည်းအကြောင်းကိုပြောပြမှာပါရှင်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကနေကြားဆောက်ကင်းစခန်း၃ခုကိုတိုက်ခိုက်ခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့အကောင်မူမူဂျာဟစ်ဒင်အဖွဲ့ဟာပါကစ္စတန်နိုင်ငံတွင်းကအကျန်းဖက်အဖွဲ့အစည်းတွေနဲ့ဆွေးနွယ်မှုရှိတဲ့အဖွဲ့အစည်းဖြစ်တယ်လို့ထိထိမိမိကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့မြမအရေးလေးလာစောင့်ကြည့်နေသူဒေါက်တာတင့်ဆွေက VOA ကိုပြောပါရယ်ဒီအဖွဲ့ဟာပါကစ္စတန်အခြေစိုက်အကျန်းဖက်အဖွဲ့အစည်းတွေနဲ့ဆွေးနွယ်မှုရှိနေကြောင်းအိန္ဒိယနိုင်ငံတို့သတင်းမီဒီယာတွေမှလည်းအထောက်အထားတွေနဲ့တကွရေးသားဖော်ပြထားပါရယ်ကိုဇော်ဝင်းလိုင်ကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုအော်တိုဘားလ၉ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့လူသေနဲ့ရိုဟင်ဂျာအချမ်းဖက်အုပ်စုအကာမူမူဂျာဟစ်ဒင်အဖွဲ့ဟာဟာဖစ်ဆာယီဦးဆောင်တဲ့ပါကစ္စတန်အခြေစိုက်လက်ရှ်ကာအီတိုက်ပါအဖွဲ့နဲ့တာမကဂျမ္မူးနဲ့ကက်ရှမီးနယ်က JEM လို့ခေါ်တဲ့ဂျစ်အီမိုဟာမက်အဖွဲ့နဲ့ဆက်ဆက်တယ်ဆိုတာကိုအိန္ဒိယနိုင်ငံထုတ် The Economic Times သတင်းစာမှာရေးသားဖော်ပြထားပါတယ်အကာမူမူဂျာဟစ်ဒင်အဖွဲ့ရဲ့ခေါင်းဆောင်တွေဟာပါကစ္စတန်နိုင်ငံမှာတင်းနှက်တက်ပြီးတဲ့နောက်ရခိုင်မျက်ကရိုဟင်ဂျာလူငယ်တွေကိုခေါ်ယူလေ့ကျင့်ပေးခဲ့တယ်လို့သတင်းစာမှာဖော်ပြထားပါတယ်။အရင်ကလူသိမများတဲ့ဒီအကာမူမူဂျာဟီဒင်းအဖွဲ့ကအခုလိုမြန်မာနိုင်ငံဆောင်ကင်းစခန်းတွေကိုတက်ခိုက်တာဟာအန္တရာယ်ကြီးတဲ့လုပ်ရဖြစ်တဲ့အတွက်ဒါကိုပြက်ပြက်သားသားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့အိန္ဒိယမှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့တဲ့မြန်မာအရေးလေးလာသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်။
ကျွန်တော်ကအိန္ဒိယမှာနေခဲ့တဲ့ကာလတုန်းကအိန္ဒိယလူမျိုးရေးအေဂျင်စီလို့ခေါ်တဲ့အဖွဲ့ကြီးအလုံးနဲ့ကျွန်တော်ဆက်ဆက်ရှိတော့ကသူတို့လည်းသတင်းကိုတော်တော်ကိုထဲထဲဝင်ဝင်နှစ်နှစ်ချွတ်ချွတ်ကြည့်ပြီးတဲ့အေဂျင်စီတွေဖြစ်ပါတယ်။ဒါကြောင့်ပထမဆုံးကျွန်တော်ဆွေးနွေးချင်တာကဒီသတင်းဟာတော်တော်လေးဟိုအားကိုးရတဲ့သတင်းတစ်ခုဖြစ်တယ်လို့ပြောလို့ပါတယ်။နောက်အဲ့တော့အဲ့မှာကျွန်တော်တို့ဒီရိုဟင်ဂျာ group လို့ခေါ်တဲ့အကွာမူမူဂျာဟစ်ဒင်ကိုအိန္ဒိယကတောင်မှသိမသိသေးတဲ့အနေထားအခုမှသူတို့သိလာရတယ်ပေါ့နော်။ပါကစ္စတန်ကိုအမိပြုတဲ့အားကိုးပြုတဲ့ဒီအဖွဲ့အစည်းတွေပေါ့နော် GEM တို့ LED တို့ဆိုတဲ့အဖွဲ့တွေပေါ့ဒီအဖွဲ့တွေ ਨੇ အခုအသစ်ဖြစ်လာတဲ့အကွာမုံငွေကြေးတဲ့ရိုဟင်ဂျာဒီရခိုင်နေသားရိုဟင်ဂျာအဖွဲ့ကဆက်ဆက်ရှိတဲ့အပြင်အဲ့ဒီအဖွဲ့တွေကခေါင်းဆောင်တယောက်ဆိုရင်ဒီ LED အဖွဲ့ကခေါင်းဆောင်တယောက် ਨੇ ဟိုစင်မော်တော်အတူစကားပြောတယ်ဆိုတဲ့အသက်တွေထောက်ထားတယ်လည်းရှိတယ်ဆိုတော့ကကျွန်တော်တို့ပြောရရင်ဒီအကြံဖက်မှုဟာမသေးဘူးအနေကြီးတယ်ခရီးမိမိနဲ့ကြာကြာနနာဂိုင်းတွဲဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျမောင်တော်တက်ခိုင်မှုကိုဥဆောင်ခဲ့သူဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်တင်နန်းတက်ခဲ့သူဖြစ်ကြောင်းစုံစမ်းသိရှိရတယ်လို့မြန်မာနိုင်ငံတော်သမ္မတရုံးကလည်းသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်အလားတူပဲဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်မှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေကမေးမြန်းလာမှာရခိုင်ပြည်နယ်မှာတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အကြမ်းဖက်အဖွဲ့ဟာပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေထံကနေငွေကြေးအထောက်ပံ့တွေရရှိနေတယ်ဆိုတဲ့သတင်းရထားကြောင်းဒါပေမဲ့အဲ့ဒီအချက်ကိုအတည်ပြုလို့မရသေးကြောင်းဖြေကြားခဲ့ပါတယ်ဒေတာရင်းကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ထိုင်းဖိလစ်ပိုင်အင်ဒိုနီးရှားစတဲ့နိုင်ငံတွေအတွင်းမှာမွတ်စလင်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏဆူဆူလို့ဖြစ်ပေါ်လေ့ရှိပေမဲ့အော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်မှုဟာမြန်မာနိုင်ငံအတွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ်ဒါကြောင့်လဲမြန်မာအစိုးရအနေနဲ့အိန္ဒိယလိုအကြမ်းဖက်တိုက်ခိုက်မှုတွေမှာအတွေ့အကြုံရှိပြီးသားနိုင်ငံတွေနဲ့ဒီကိစ္စကိုပူးပေါင်းဆောင်ရွက်သင့်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဟိုပူးပေါင်းဆောင်ရွက်မှုနဲ့ထောက်ကူယူဖို့ကတော့ဒီနေ့အသင့်ဆုံးဟာအိန္ဒိယနိုင်ငံလို့ကျွန်တော်ယူဆပါတယ်ဒုတိယတော့ဘင်္ဂလားဒေ့ရှ်အစိုးရ ဖြစ်ပါတယ်ခင်ဗျပါကစ္စတန်နေဗမာပြည်လာရင်အိန္ဒိယကိုဖျက်ရပါတယ်ဒါကြောင့်အရင်ကျွန်တော်ရှိစဉ်ကလေးကဒီ refugee ခေါ်တဲ့ဒုက္ခသည်တွေတဲ့မှာဒီရိုဟင်ဂျာနာမည်နဲ့ဝင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့တော့ဒီဗုဒ္ဓဂယာမှာဘုံခွဲမှုနောက်ပိုင်းမှာအိန္ဒိယကဒီရိုဟင်ဂျာနဲ့ဗမာနိုင်ငံနဲ့ရခိုင်မြောက်ပိုင်းဒေသကိုအာရုံစိုက်လာကြတယ်အဲ့ဒါအဲ့ဒီဒုက္ခသည် UNHCR ကုလသမဂ္ဂဒုက္ခသည်မြန်မာအမေကြီးဒီကလက်မှတ်ရတဲ့လူတွေကိုနိုင်ကဒီကျွန်တော်တို့အများစုနေတဲ့ဒေလီမှာမဟုတ်ဘဲနဲ့အိန္ဒိယတောင်ပိုင်းဟာဟိုက်ဒရာဘတ်လူမျိုးမွတ်စလင်လူတွေအများစုနေတဲ့နေရာမှာသွားနေကြတယ်ခိုးအောင်ကြတယ်ဆိုတဲ့အဆက်ဆက်တွေပါအိန္ဒိယထောက်ထားတွေတွေ့လာတယ
်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်အုပ်စုတွေကိုတမတော်ကလိုက်လံရှာဖွေတဲ့စစ်စင်ရတဲ့အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့အဝေးပံပြောဆိုမှုတွေရှိနေပေမဲ့အဲ့ဒီပြောဆိုမှုတွေအတွက်ခိုင်မာတဲ့တသက်အထောက်အထားရဖို့အခက်အခဲတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီက VOA မြန်မာပိုင်းကိုမနေ့အောက်တိုဘာလ26ရက်နေ့ကပြောကြားခဲ့ပါတယ်။မောင်တော်အကြံဖက်တိုက်ခတ်မှုနဲ့ဆက်နွယ်တယ်လို့တန်တရားရှိသူတချို့ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးရမိထားပြီးဖြစ်ပေမဲ့သူတို့ထံကစစ်ဆေးသိရှိရတဲ့အချက်အလက်တွေကိုတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ကိုစောဝင်းလိုက်ပါရှင်။အခုတော့အာဏာရ NLD ပါတီနဲ့ပတ်သက်တဲ့သတင်းကိုကြားရမှာပါ။ဒီမိုကရေစီစနစ်ကိုစတင်ကျင့်သုံးချိန်မှာပြဿနာမျိုးစုံကိုကြုံတွေ့ရမှာဖြစ်တယ်လို့ညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖြေရှင်းဖို့အရေးကြီးကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးပါတီနိုင်ကဥတင်ဦးကပြောကြားလိုက်ပါတယ်။ပါတီတွင်းစီမင်းစီကံပိုင်းကိစ္စနဲ့လွှတ်တော်တွင်အဆိုတင်သွင်းတဲ့နှီးနာရီနဲ့ပတ်သက်လို့ရန်ကုန်တိုင်း NLD လွှတ်တော်အမတ်တွေကိုပါတီဗဟိုအလုံးမှုဆောင်အဖွဲ့ကမနေ့ကရန်ကုန်မြို့ပါတီဌာနချုပ်မှခေါ်ယူတွေ့ဆုံပွဲအတွင်းဥတင်ဦးကအဲ့ဒီလိုပြောဆိုလိုက်တာပါ NLD အမတ်တချို့ရဲ့လူမှုရေးကိစ္စအရှုပ်ရှင်းပြဿနာအမတ်အချင်းချင်းကြားလိမ်လည်မှုပြဿနာစတာတွေကိုသတင်းမီဒီယာတွေကဖော်ပြခဲ့ကြတဲ့အတွက်အာဏာရပါတီအပေါ်ဝေဖန်ထောက်ပြမှုအများပြားထွက်လာချိန်မှာပါတီဝင်မြည်သူမဆိုစီးမြင်စည်းကမ်းကိုချိုးဖောက်ရင်းအရေးယူသွားမှာဖြစ်တယ်လို့ပါတီအနေနဲ့လည်းပြဿနာမျိုးစုံကိုရင်ဆိုင်ဖြေရှင်းရမှာအချင်းချင်းညီညွတ်ကြဖို့ဥတင်ဦးကတွေ့ဆုံပွဲမှာအခုလိုပြောသွားပါတယ်
။နည်းနည်းလေးအစထုံထိုးပြီးတော့ရေးတာလေးတွေပြောတာလေးတွေတောက်တာလေးတွေတွတ်တာလေးတွေနည်းနည်းလေးစနစ်နာရှုတ်ကျင်တယ်လို့ပါဒါလေးတွေလည်းတို့ကြားနေရတာဖြစ်ပါတယ်။ဘာမှကိစ္စရှိတယ်မလို့ပါဘူး။အောက်ခြေမှာကကိုယ်ကဒီလိုဟာတွေကိုထောက်ခအားပေးတဲ့အနေနဲ့ညီညီညွတ်ညွတ်စည်စည်လုံးလုံးပေါ့လုကဲသွားကြဖို့လိုပါပါတယ်။မှန်ပါတယ်။တို့တို့ကုစားပြီးလာတဲ့အချိန်ခါမှာကတော့ဒီမော်ဂရစီကျင့်စဉ်ကိုအခုမှစပြီးလောက်ရတာဖြစ်တဲ့အတွက်အမျိုးမျိုးအပြည့်အဝသောပြဿနာတွေဆုံးရမှာဖြစ်ပါတယ်။အဲ့တော့ရောမလို့လုံးမနေတဲ့အချိန်ခါမျိုးမှလည်းပဲတို့တို့ဒီဟာတို့တို့လုံးဆရာရှိတာနဲ့ပတ်သက်တဲ့အားလုံးကိုကြည့်လို့ညီညွတ်မှုနဲ့လောက်ကဲသွားဖို့ပဲကျွန်တော်လေးလေးနဲ့ပြောချင်တာဖြစ်ပါတယ
်ဒီတော်တွင်ပါတီဗဟိုအလုံးမှုဆောင်အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကသူတဦးတည်းဆုံးဖြတ်ချက်နဲ့ပါတီအမာခံတချို့ကိုထုတ်ပယ်ခဲ့တဲ့လို့ရဲ့အပေါ်မှာအငင်းပွားစရာဖြစ်ခဲ့တဲ့အတွက်ပါတီတွင်ကြားနာစစ်ဆေးမှုတွေပြုလုပ်နေခြင်းလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အာဏာရပါတီကြီးအတွင်းဦးဆောင်မှုအပိုင်းအားနည်းချက်တွေရှိနေတယ်လို့ထောက်ပြနေသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်လို့မြမနိုင်ငံရေးလေလာသုံးသပ်နေသူသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမြင်ကတော့
ဒီထုတ်ပယ်မှုကပါတီရဲ့ဖွဲ့စည်းပုံစီမင်းစည်းကမ်းနဲ့အညီလုပ်ခဲ့မယ်ဆိုရင်တော့ဟိုဘာမှအထူးထူးပြောစရာမရှိပါဘူးအဲ့ဒါနဲ့ကန့်ညီမညီဆီစည်းလိုက်တယ်ဆိုရင်ဒါပြီးသွားတာပဲဒါပေမဲ့အခုကြတဲ့ခါကျတော့အဲ့ဒီပုံစံမျိုးမတွေ့ရတဲ့ခါကျတော့အပြင်တရားရုံးမှာစစ်တယ်လို့ပဲဟိုတရားလိုနဲ့တရားပြိုင်နဲ့စစ်တဲ့ပုံစံမျိုးတွေတွေ့နေရတယ်ဒါကပါဘူးပြတယ်လဲဆိုရင်NLD ပါတီအแทမှာဒီပါတီစီမင်းစည်းကမ်းနဲ့အညီလောက်ကင်ဆောင်ရွက်မှုတွေအားနည်းနေတာကိုပြတာပေါ့ဒီဟာတော့ပြည်ပြင်ရလိမ့်မယ်လို့ထင်ပါတယ
်မင်းကလွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာလဲ2019ဧပြီလ1ရက်နေ့မှာကျင်းပမဲ့ဂျာဖြက်ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရရှိရေးပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကညွှန်ကြားထားကြောင်းဥတင်ဦးကပြောပါတယ
်ကျွန်တော်တို့ကောင်းသောဟာပြောခဲ့စီဆိုခဲ့စီဒါပေမဲ့ပြောရင်ဆိုရင်တကယ်ဖြစ်အောင်လုပ်တယ်။ဂျာပြည့်ရွက်ကောက်ဝဲမှာလည်းအခုပြောပြပြီအကုန်လုံးရအောင်လုပ်ရမယ်လို့ပြောထားတာပဲ။ဒါတော့ကျွန်တော်အကုန်လုံးရအောင်ကြိုးစားဖို့လိုလာတာ။အကုန်လုံးရအောင်လုပ်မယ်ဆိုခဲ့လို့ရှိရင်လည်းပဲကျွန်တော်တို့ကစီးလုံးညီညွတ်မှုကိုပြနိုင်မှပြည်သူလူထုဟာယုံကြည်မှဖြစ်ပါတယ
်။လက်ရှိမြမနိုင်ငံရေးနယ်ပယ်မှာလည်း NLD ပါတီကိုရှင်ပြိုင်နိုင်တဲ့ နိုင်ငံရေးပါတီမပေါ်ပေါက်သေးတဲ့အတွက်အခုလာမယ့်ဂျားဖြဲရွေးကောက်ပွဲမှာလည်း NLD ပဲအပြတ်အသတ်အနိုင်ရမှာဖြစ်ကြောင်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်ဒီ NLD အနေနဲ့ကလူအောက်ခြေပြည်သူလူထုတွေကြားထဲမှာတော့အားမလို့အားမရဖြစ်တာတွေအမေပြေခဲ့မိတာအဲငါတို့များတာမာသလာပါညာပြောဆိုမှုတွေရှိနေပေမဲ့လောဆယ်မှာတော့အပြိုင်အခြားပါတီတခုကတော့အဲ့လိုမျိုးဟိုမတွေ့သေးတဲ့ခါကျတော့ NLD ရဲ့နေရာကိုအစားဝင်ပြီးတော့မှဟိုယူပြီးတော့အနိုင်ရသွားမယ်ဆိုတဲ့ပါတီကြီးမျိုးကတော့လောလောဆယ်ချိန်ပြီးတော့မတွေ့မိသေးပါဘူ
းရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရပြည်သူ့လွှတ်တော်မှာ9နေရာအမျိုးသားလွှတ်တော်မှာ3နေရာပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာ6နေရာစုစုပေါင်း18နေရာနဲ့ရှမ်းပြည်တောင်ပိုင်းမြောင်ရွှေမဲဆန္ဒနယ်မှာလွတ်တော်ကိုယ်စားလှယ်တအူးတည်ဆုံခဲ့တဲ့အတွက်သူ့နေရာအတွက်ပါအစာထိုးရွေးချယ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကြာသပတေးနေ့နေနဲ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေတာပါရှင်။NDAA ရဲ့မိုင်းလာဒေတာမှာ UWSA ဝါတက်ဖွဲ့တွေဆက်လက်ရှိနေပေမဲ့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေကြားကြည်ကြည်လည်လည်ညှိနှိုင်းဆွေးနွေးထားပြီးပြီဖြစ်တယ်လို့ဝါမိုင်းလာဒေတာအရေးလေ့လာသူတဦးက VOA ကိုပြောပါရယ်။ဒါပေမဲ့လည်းနှစ်ဖက်တက်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်တဲ့တမူးတချို့ကတော့အရေးယူထားတယ်လို့ဆိုပါရယ်။မြမတက်မတော်အနေနဲ့ဝါတက်ဖွဲ့တွေစုခွာဖို့တရားဝင်အကြောင်းကြားထားတာမျိုးမရှိတာကြောင့်အခြေအနေတွေကိုသက်ဆိုင်သူတွေအလုံးကထိန်းထိန်းသိမ်းသိမ်းကင်တွယ်နိုင်လိမ့်မယ်ဖြစ်တယ်လို့လည်းသူကသုံးသပ်ပါရယ်။ကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ်ရှင
်။မိုင်းလာရဲ့ရှိတဲ့စခန်းနေပေါ့ဗျာ။တပင်ချောင်းဘေးကကျိုင်းတဝန်နေမိုင်းလာကိုလာတဲ့လမ်းမှာရှိနေတဲ့စခန်းတွေကိုဝါတက်ဖွဲ့ကတာဝန်ယူထားပါတယ်။ဒါပေမဲ့အဲဒီတာဝန်ယူတဲ့ဖြစ်စဉ်အတွင်းမှာဖြစ်လာတဲ့ကိစ္စရင်းနဲ့ပတ်သက်လို့တော့တမှုတွေကိုအခုကနှစ်ဖက်ကလူကြီးတွေကနေပြီးတော့ဒါသူတို့လှုပ်ဆောင်နေဆော်ရဲမှုဟာမှန်ယွင်ကြမ်းတမ်းနေဆိုပြီးတော့သူအရေးယူလိုက်ပါတယ်ပြီးတော့လူကြီးတွေအချင်းချင်းပေါ့ဗျာတော့ဥက္ကရာပေါ့ချမ်းနဲ့ဥက္ကရာဦးဆိုင်လင်းတို့အချင်းချင်းမှာညှိနှိုင်းပြီးတော့အုပ်ချုပ်ရေးကိစ္စတွေနဲ့ပတ်သက်တဲ့ကိစ္စမှာမူလအတိုင်းပဲမုံလားဒေတာအုပ်ချုပ်ရေးဖွဲ့ရပဲဆက်လက်ပြီးအုပ်ချုပ်နေတယ်အဲဒါပေမဲ့ဒီဝါဖွဲ့ကယူထားတဲ့ရှေ့တန်းစစ်စခန်းတွေမှာတော့ဝါဖွဲ့ရပဲဆက်လက်တာဝန်ယူထားတယ်လို့ကြားသိရပါတယ
်ဒီဝါတက်ဒီပေါ်လေ24ရက်နေ့နောက်ဆုံးထားပြီးတော့စုပ်ပေးဖို့ဆိုပြီးတော့ဒီတက်မရဘက်ကတောင်းဆိုထားတယ်လို့ကျွန်တော်တို့ကြားသိရပါတယ်ဒါပေမဲ့လည်းအခုချိန်ထိဝါတက်တရားအဲ့ဒီမှာဆက်ရှိနေသေးရဲ့ဆိုတော့ရှေ့ဆက်ပြီးတော့ဘလို့အလားအလာဖြစ်လာလိမ့်မယ်လို့ဟိုခံမှန်းမိပါလေခင်ဗ
ျတတိယဒေသတိုင်းကတိုင်းမူကအဲ့ဒီလိုတောင်းဆိုတယ်ဆိုရဲစကားတက်မရနဲ့ဆိုင်တဲ့မီဒီယာတွေမှာလည်းတရားဝင်ဖော်ထုတ်တာလည်းမတွေ့ရဘူးတက်မရကဒါကိုမှန်ကြောင်းလဲပြောဆိုတာလည်းမတွေ့ရဘူးအဲ့ဒါကိုတကယ်တော့ပြောတာတော့ဒီမိုင်းလာအဖွဲ့ကအတွင်းမှုကရှင်းပြတဲ့အထက်မှာထည့်တယ်အဲ့တော့ပြောချင်တဲ့ကိစ္စကတော့အဲ့ဒါတမတော်ကရောတကယ်တော့အဲ့ဒီသဘောထားနဲ့အဲ့လိုထုတ်ပြန်ရဲ့တောင်းဆိုချက်ရှိသလားဆိုတော့ဟိုအခိုင်အမာကျွန်တော်တို့အနေနဲ့မပြောနိုင်ပါဘူးတကယ်လို့ဟိုဒီမှာရှိနေဝါတက်ဖွဲ့တွေတတ်မှတ်ထားတဲ့အချိန်တွေမဆုတ်လို့စီးရအေးယူမယ်ဆိုရင်လည်းမိခိုးကျက်လျှောက်ဖြစ်လာမယ်စီဘရီခါရီအတော်လေးကိုပြင်းထန်လာနိုင်တဲ့အနေအထားတွေရှိပါတယ
်အစိုးရအနေနဲ့ရောတက်မရောအနေနဲ့ရောပေါ့လေအခုနလိုဒီမိုင်းလာဝအရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးနဲ့ဟိုကင်တွေစီစဉ်တာပါလဲ
မိုင်းလာဖွဲ့နဲ့ UDSA အဖွဲ့ဟိုကြားထဲမှာဖြစ်တဲ့ကိစ္စဖြစ်တယ်နောက်ဒီဒီအဖွဲ့တစ်ဖွဲ့လုံးကလည်းပင်လုံညီလာခံနဲ့ဒေါ်ဆန်းစုကြည်ရဲ့ညဉ့်ညာကြီးဥဆောင်မှုနောက်ကိုသူတို့လိုက်ပါဖို့သဘောထားရှိကြတယ်ဆိုကြတဲ့အခါကျတော့ဒီကိစ္စကိုစီရီယာအေးယူတာတဲ့NRCP အနေနဲ့ဒီကိစ္စကိုနှစ်ဖက်ညီတိုင်းဖြည့်ရှင်းပြီးတာဟာပို့ပြီးတော့အကျိုးတရားမှုကောင်းလိမ့်မယ်ဆိုတဲ့အမြင်တွေရှိနေပါလေခင်ဗျာ
နှစ်ဖက်ကောင်းဆောင်နေကြတဲ့မှာလည်းပဲအခြေအနေကိုဘယ်လိုထိန်းထိန်းထိန်းထိန်းလုပ်သွားမလဲဆိုတော့ညီတိုင်းပြည်ပြည်ဆိုတဲ့အခါကျတော့ဟိုဒါကဟိုရေတို့အတွက်ပဲလားရေရှည်မှာရောဘယ်လိုပုံစံမျိုးဆက်သွားဖို့အစီအစဉ်ရှိနိုင်ပါလဲခင်ဗျာ
USA နဲ့မူလာဖွဲ့ရဲ့အနေအထားကရေရှည်လဲဒီတိုင်းပဲတော်မယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရေရှည်လဲဒီတိုင်းပဲနေခဲ့တာကိုဘာကဘာကိုတွန်းလှန်ခဲ့တဲ့အချိန်တုန်းကလည်းတို့ဟာပူပေါင်းဆောင်ရွက်ခဲ့တယ်။တို့နိုင်ငံရေးသဘောထားနဲ့ policy လမ်းစဉ်တွေစီးပွားရေးမူဝါဒတွေလည်းအတူချမှတ်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်။အဲအဲ့ဒီအချိန်မှာမှ2009ခုနှစ်ကလိုဆိုးရွားကနေပြီးတော့ဘဝနဲ့မိုင်းလာဖွဲ့ကို BGF လို့ခေါ်ကိစ္စကိုသဘောမတူတဲ့အခါအဲ့လိုစီးတင်းမှန်မှုတခြင်းဖြစ်ခဲ့တော့ကလည်းဘဝဖွဲ့ကအခုတို့ဝင်ရောက်ပြီးနေရာယူထားနေဆိုတဲ့ခြေကားစခန်းတွေကိုသူတို့အဲ့ဒီတော့ဝင်ပြီးတော့နေရာယူပေးခဲ့တဲ့အစင်လာရှိပါတယ်။နော်အဲ့တော့ဒီနေ့ကလာလဲစီးရသူတို့တစုံတရာသူတို့အနေနဲ့စိုးရိမ်တော့ကဖြစ်စရာအတောင်းချက်လက်တွေရှိတဲ့အောက်မှာ ဒီလိုဝင်ရောက်နေရယူမှုတွေဖြစ်လာတယ်လို့အကဲခတ်တဲ့သူတွေကသုံးသပ်ကြတာလည်းရှိပါတယ်ခင်ဗျ။
ဒီလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲစတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ပါတယ်ရှင
်။ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြရမယ်ဆိုရင်အီရန်နိုင်ငံမှာ IS စစ်သွေးကြွတွေခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့ကိုတင်ပိုက်ဖို့အမေရိကန်အပါအဝင်ပြည်ပအင်အားစုတွေကြောထောက်နောက်ခံပြုထားတဲ့အီရန်စစ်တပ်တွေဟာအရှိန်အဟုန်နဲ့ချီတက်နေပါဗျ။ IS တို့လက်အောက်နှစ်နှစ်ကြာကြောက်ခဲ့တဲ့အဲ့ဒီမြို့လွတ်မြောက်ပြီးမှ IS အစွန်းရောက်တို့ရဲ့ဌာနချုပ်ဖြစ်တဲ့ Syria နိုင်ငံ Raqqa မြို့ကိုလည်းပြစ်မှတ်ထားချီတက်ကြမှာဖြစ်ပါတယ်။ VOA သတင်းတောက် Zelotica Hope ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်။
နိုင်ငံကတပ်ဖွဲ့တွေနဲ့ဒေသခံတပ်တွေရဲ့အဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် ISIS စစ်သွေးကြော်တွေဟာသူတို့အခိုင်အမာတပ်ဆွဲထားတဲ့နေရာတွေတပ်ဖွဲ့ဝင်တွေနဲ့ဝင်ငွေရပောက်လမ်းတွေလက်လို့ဆုံရှုံခဲ့ရပါတယ်။ဒါပေမဲ့လည်းမိုဇူးမြို့ကိုဆက်ထိန်ဖို့စစ်သွေးကြော်တွေကြကုတ်ကြခဲကာကွယ်ခဲ့ရတယ်လို့ဒေသခံတွေကြောက်ရွံ့အောင်ချင်းချောက်တဲ့ဤကိုလည်းလက်နက်တစ်ခုအဖြစ်အသုံးချနေတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာပြောရေးဆိုခွင့်ရှိသူ Rupert Coville ကအခုလိုပြောပါတယ
် Human rights staff in Iraq have been informed that
ISIS ရဲ့လူအခွင့်အရေးရာဝန်ထမ်းတွေရဲ့အကြောင်းကြားချက်အရ Safina ဆိုတဲ့ရွာမှာ ISIS တွေကအရသား15ယောက်ကိုတတ်လိုက်တယ်လို့သိရပါတယ်မူဆိုးမြို့ရဲ့တောင်ဘက်55ကီလိုမီတာလောက်အကွာမှာပါတတ်ပစ်ထားတဲ့အလောင်းတွေဟာမြေထဲမှာမျောနေပါတယ်တခြားဒေသခံတွေကိုကြောက်အောင်ချင်းချောက်ထားတာပါအောက်တိုဘာလ19ရက်နေ့တုန်းကလည်းအဲ့ဒီရွာမှာပဲအရသား6ယောက်ကိုကျိုးတုပ်ပြီးရွာထဲမှာကားနဲ့ဒီရိုတိုက်ဆွဲပြခဲ့ပါသေးတယ
်။မိုဆိုးမြို့ကိုလက်လွတ်လိုက်ရတာဟာ IS အတွက်အကြီးအကျယ်ထိခိုက်စေတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့သူတို့အဖွဲ့ရက်တီရိတ်ကိုအဆုံးဖြတ်ပေးလိုက်တဲ့အထီတော်မဟုတ်ဘူးလို့ ISIS အကြောင်းစာအုပ်ရေးသားသူ Joby Warrix ကပြောပါတယ်
။ The idea is going to be with us for a long time.
ဒီဆုံးရောက်အတွေးကော်ကအချိန်အကြာကြီးဆက်ရှိနေဦးမယ်။ ISIS ကိုတိုက်ဖို့ဆိုတာနောက်နှစ်ပေါင်းများစွာကြာအောင်ပါပဲလို့ပြောရပါလိမ့်မယ
် ISIS အဖွဲ့ခေါင်းထောင်လာခဲ့တာဟာအမေရိကန်တွေအီရတ်ကိုကျူးကျော်သိမ်းပိုက်ခဲ့တာကစခဲ့တာဆိုပြီးတော့လေ Joby Warrix ကအပြစ်ဖို့ပါတယ
် We'd kept our focus on Al-Qaeda
ကျွန်တော်တို့က Al-Qaeda အဖွဲ့ကိုအဓိကဦးတည်ပြစ်မှတ်ထားမယ်ဆာဒမ်ဟူစိန်ရှိရဲ့နောက်ပိုင်းဆက်ပြီးလိုက်တိုက်တာမျိုးမလုပ်တော့ဘူးဆိုရင်တမိုင်းကြောင်းကတမျိုးပြောင်းသွားမယ်လို့ကျွန်တော်ထင်တယ်ဒီကြံသူအစ်စ်တွေပေါ်လာပြီးဆက်တိုက်စရာလည်းအကြောင်းမရှိပါဘူ
း ISIS အဖွဲ့ကြောင့်အကြမ်းဖက်မှုဆိုတဲ့အတွေ့အခေါ်ပေါ်မှာလူတွေရဲ့အတိတ်ပဲဖွင့်ဆိုပုံတွေလည်းပြောင်းလဲလာခဲ့တယ်လို့ Joby Warrix ကဆိုပါတယ
် I think that IS has
Al-Qaeda အကြမ်းဖက်အဖွဲ့နေရာမှာ IS ဖွဲ့ကအစားထိုးချင်းချောက်လာပါတယ်အများလက်ခံထားတဲ့ရင်ကျေးမှုအရာရောသတင်းဌာနတွေမှာဖော်ပြတဲ့အချက်အရာရော IS အဖွဲ့နဲ့ပတ်သက်လို့တရားသေးသတ်မှတ်ထားတာကအရင် Al-Qaeda အဖွဲ့မလုပ်ခဲ့ဘူးတဲ့ရက်စက်မှုမျိုးတွေကိုသူတို့လှုပ်ဆောင်နေဆိုတာမျိုးပါကောက်ဖြတ်တတ်တာမျိုးနေ့စဉ်ကျူးလွန်နေတဲ့ရက်စက်မှုမျိုးတွေကိုကြီးပြီးအမေရိကန်ပြည်သူတွေရဲ့စိတ်ထဲမှာလည်း Al-Qaeda အဖွဲ့မလုံနိုင်တာတွေကိုလုံနေတဲ့အဖွဲ့လို့တဖြည်းဖြည်းမြင်လာကြပါတယ
်။ ISIS စစ်သွေးကြော်တွေနဲ့ပေါင်းမယ်ဆိုပြီးထောင်နဲ့ချီတဲ့သူတွေအရှိအလေပိုင်းကိုသွားခဲ့ကြပါတယ်။အခု ISIS အခြေဆိုင် Islamic နိုင်ငံတော်ဆိုတဲ့အခိုင်အမာနေရာတွေကြာဆုံးတော့မယ်ဆိုရင်သူတို့တွေကိုယ့်နေရာနိုင်ငံတွေကိုပြန်လာကြမှာပါ။အဲ့ဒီပြန်လာမဲ့သူတွေထက်ကအကြမ်းဖက်မှုရီမန်းချက်တွေကိုဆွန့်လွတ်လိုက်တဲ့သူတွေကိုခွဲထုတ်ပြီးဂျီဟတ်ဘာသာရေးကောင်ဆောင်တွေရဲ့အကြမ်းဖက်ဝါဒကိုဆက်ပြီးလက်ခံယုံကြည်ထားသူတွေကိုတံပြန်စီယုံတင်သွင်းနိုင်အောင်အာဏာပိုင်တွေကကောင်းကောင်းအသုံးချနိုင်မယ်လို့မြင်တဲ့အကြောင်း Joby Warrix ကပြောဆိုသွားပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ကြာတာပတိနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 40ရုကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
ဝါရဲ့အနေထားကလည်းတရွာကိုမှရခိုင်ဗုဒ္ဓဘာသာ340လေယာဟုတ်ပဲအင်ဂျီက
ဒါကတော့ဘူးတီတောင်မောင်တော်လုံကြုံရေးနဲ့ပတ်သက်လို့သုံးသက်ဆွေးနွေးတင်ပြထားတဲ့ဥကြော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနှားဆင်ကြမှာပါရှင်။ဒါအပြင်သူယုံကြည်ရာကဏ္ဍမှာဒီတစ်ပတ်ဘသူများပါဝင်ပြောဆိုထားလဲဆိုတာလည်းစောင့်မျှော်နှားဆင်ကြပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်မနနာချမ်းကကောက်နှုတ်ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲမှာလုပ်ငန်းတွေလုပ်ကင်ရတဲ့အခြေအနေတွေတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်ရဲ့နှစ်စဉ်ထုတ်ပြန်နေကြအစိုးရခန်းစာမှာပြောကြားလိုက်တဲ့အကြောင်းမြစ်စိမသတင်းဌာနရဲ့ရေးသားချက်ကိုဥစွာတင်ပြချင်ပါတယ်။ကမ္ဘာ့ဘဏ်ရဲ့ Doing Business 2017 Equal Opportunity for All ဆိုတဲ့အစိုးရခန်းစာထဲမှာအရှေ့အာရှနဲ့ပစိဖိတ်ဒေသကစီးပွားရေးလုပ်ငန်း25ခုတည်းကသုံးပုံနှစ်ပုံလောက်ဟာလုပ်ငန်းလုပ်ကင်ရလွယ်ကူစေဖို့အတွက်မိနစ်ကပြုပြင်ပြောင်းလဲမှု45ခုကိုလှုပ်ဆောင်ခဲ့ပြီးဒီမတိုင်ခင်နှစ်ကဆိုရင်ပြုပြင်ပြောင်းလဲမှု28ခုလောက်ပဲလှုပ်ဆောင်ခဲ့တာကိုလည်းနှိုင်းယှဉ်ပြသခဲ့ပါတယ်။ကမ္ဘာတဝန်းစီးပွားရေးလုပ်ကင်လို့ကောင်းတဲ့နိုင်ငံတွေကိုအစဉ်လိုက်စည်းရင်းထုတ်ပြန်ရမှာထိတ်ဆုံး10နိုင်ငံနဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသက၄နိုင်ငံပါဝင်ပြီးနယူးဇီလန်ကနံပါတ်1စင်ကာပူကနံပါတ်2ဟောင်ကောင်ကနံပါတ်4နဲ့တောင်ကိုရီးယားကနံပါတ်5နေရာမှာရရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်လည်းကမ္ဘာတဝန်း190ရှိတဲ့အထက်မှာမြန်မာနိုင်ငံကအဆင့်190မှာရှိပြီးတော့ဒါဟာမနစ်က191နေရာမှာရှိခဲ့တာထက်တဆင့်တိုးတက်လာတာဖြစ်ပါတယ်စီးပွားရေးလောကမှာအကန့်အသတ်ဖြစ်နေတာတွေကိုဖယ်ရှားတာတွေတွေ့ရပါပဲရန်ကုန်စိတ်ကမ်းမှာကြန့်ကြာမှုတွေလိုအာဏာချက်တွေကိုလည်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာထောက်ပြထားတာပါဒီနှစ်ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထဲမှာတော့ပထမဆုံးအချိန်ထူးထူးခြားခြားထည့်သွင်းလေ့လာထားတဲ့ကြားမဒန်းတူညီမျှမှုအပိုင်းမှာတော့မြန်မာနိုင်ငံဟာကြံနိုင်ငံတွေနဲ့မတူပဲအတားအဆီးတွေမရှိတာတွေ့ရတဲ့အကြောင်းညှိကုံးချုပ်ဖော်ပြထားတဲ့စောင်းမောက်တော့ mizima.com မှာဖတ်ရှုနိုင်ပါတယ်ရှင်ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကထိတွေ့ဆက်ဆံမှုဟာအောင်မြင်မှုမရှိဘူးလို့မတတ်မှတ်နိုင်တဲ့အကြောင်းကိုတော့အိန္ဒိယနိုင်ငံထုတ် Statesman's သတင်းစာအေဒီတာအဘော်ကရေးသားထားပါဗျ။ဒီလိုပြောနိုင်တာဟာလည်းနှစ်နိုင်ငံကြားစီးပွားရေးအရတိုးမြင့်မှုအတွက်သာမကမကြသေးခင်ကဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့ဆွေးနွေးမှုတွေဟာလည်းအရေးပါခဲ့တယ်ဆိုတာကိုထောက်ပြထားတာပါ။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ထုတ်ပြန်ခဲ့တဲ့ပူတွဲကြေညာချက်မှာတော့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုအပြန်အလှန်လေးစားဖို့အကြမ်းဖက်ဝါဒနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်။ဒီလိုပဲနှစ်နိုင်ငံကြားနယ်စပ်လုံခြုံရေးအတွက်ပူးပေါင်းညှိနှိုင်းဆောင်ရွက်ဖို့ကတိကဝတ်ပေးခဲ့တာဟာလည်းအထူးအရေးပါခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်အိန္ဒိယချင်းနိုင်ငံတွေရဲ့လုံခြုံရေးဟာနှစ်နိုင်ငံစလုံးရဲ့အပြန်အလှန်အကျိုးစီးပွားကိစ္စတစ်ခုဖြစ်တယ်ဆိုတာကိုအလေးပေးဆောင်ရွက်နိုင်ခဲ့တာဟာလည်းချီးကျူးရမယ့်ကိစ္စဖြစ်တယ်လို့ဆိုခဲ့ပါဗျ။ဒီမိုကရေစီရဲ့အပြင်ထိလွယ်ရှလွယ်နေဆက်ရေးရာကိစ္စတွေမြန်မာနိုင်ငံနဲ့နေဆက်ကမတိမငြိမ်ဖြစ်နေတဲ့နာဂဒေသတွေလိုနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စမျိုးတွေလိုပဲစီးပွားရေးအရာပူးပေါင်းဆောင်ရွက်မယ့်အစီအစဉ်တွေဟာလည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မှာအရေးပါခဲ့တာဖြစ်ပါတယ်။ဘဏ်လုပ်ငန်းတွေစွန့်ရင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့တာဟာလည်းအနာဂတ်ပူးပေါင်းဆောင်ရွက်ရေးမှာနှက်ဆိုင်တဲ့ထိတွေ့ဆက်ဆံမှုတွေပေါ်ပေါက်လာမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့ရေနံနဲ့တဘာဝတန်ငွေစိုက်ပျိုးရေးဖွံ့ဖြိုးမြဲစွန့်ရင်ကျန်းမာရေးစောင့်ရှောက်မှုစတဲ့ကဏ္ဍတွေမှာနှီးပညာအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာလူမှုအတွက်လက်တွေ့အကျိုးကျေးဇူးခံစားရမယ့်သဘောတူညီချက်တွေဖြစ်လာလိမ့်မယ်လို့လည်းရေးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီတကြောပြန်ပေါ်ပေါက်လာတော့မယ့်အချိန်မှာနှစ်နိုင်ငံဆက်ဆံရေးတွေတိုးမြင့်နိုင်ရေးဟာအရေးကြီးတယ်လို့ဆယ်စုနှစ်တွင်နဲ့ချီ မတည်ငြိမ်မှုတွေဖိနှိပ်မှုတွေကြုံခဲ့ရတဲ့အိန္ဒိချင်းမြန်မာနိုင်ငံမှာခိုင်မာတဲ့အစိုးရတရပေါ်ပေါက်လာအောင်ပံ့ပိုးကူညီဖို့လိုအပ်ကြောင်းကိုလည်းရေးသားထောက်ပြထားတဲ့အယ်ဒီတာအာဘော်ကတော့ thestatesman.com မှာဖတ်ရှုနိုင်ပါတယ်ရှင်
မနန္ဒာချမ်းပါရှင်အခုနားဆင်ခဲ့ရတဲ့ကမ္ဘာစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုတောက်ကြနေညနေခင်း VOA မြန်မာရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်နော်အခုတော့ဥကြော်ဇန်သားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဘူတီတောင်မောင်းတော်လုံကြုံရေးစိတ်ချမလုံကြုံရေးစိတ်မချရတဲ့အတွက်ဒေသခံရခိုင်လူမျိုးတွေနေရက်စွန့်ခွာထွက်ပြေးနေကြရတဲ့အခုချိန်ခါမှာလူမှုအနေနဲ့စစ်တပ်ကိုပိုးပြီးအားကိုးလိုကြတယ်အားကိုးလိုကြတယ်လို့အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးရဲတောင်ကပြောကြားလိုက်ပါတယ်အခုလိုဥကျော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုကျမတို့မထုတ်လွှင့်ခင်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါဒေါ်လှလှတန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the theground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုရဲ့ the white ဒီဘက်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဦးဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘာမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်တဲ့နန်ရီဘာရီပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်ရဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်အခုတော့ဥကျော်စန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုဆက်ပြီးတော့နားဆင်ရမှာပ
ါဒီလွာတွေကပြန်ပြဲပြီးတော့ဖြစ်နေတယ်လွာရဲ့အနေထားကလည်းတရွာကိုမှရခိုင်ဗုဒ္ဓဘာသာ30လေးလောက်ပေါ့ပဲအင်ဂျီကရှိတယ်အနေနဲ့ပေါင်းရင်ဒီမှာကဘယ်ကလေးတိလာ2,300ဒီလိုအနေထားရှိတဲ့အခါကျတော့ကျွန်တော်ရေကတော့ဆွေးရတာကားပါလေဒါကြောင့်ဒီစကန်ချင်းရွာကိုပြောင်းတဲ့ဓာရီကပြောင်းပေါင်းတော့ကိုပြောင်းတဲ့လူတွေကပြောင်းမောင်တော်ရဲ့တစ်ဆက်တွေကိုပြောင်းတဲ့လူတွေပြောင်းဒီလိုပြပြောင်းလာကြတာကိုတွေ့ရပါတယ
်ဆိုတော့ဒီတောင်ဝန်ရှိတဲ့ပိုင်းကပြည့်တဲ့လုံုံရေးရောသူတို့ကျင်းနဲ့အားရပါသလားဒါတဲ့ပို့လို့ဖို့လူတွေလို့များသူတို့ထင်နေကြလားဘယ်လိုသဘောရပါလဲခင်ဗျာ
အမှန်ကတော့အရင်ရင်ကြည့်ခဲ့တဲ့အခါဒီသူစေဟိုလည်းနေပတ်စံပေးဖို့ဒီနေ့ပေးဖို့တောင်းဆိုခဲ့တယ်။ဒါပေမဲ့ဒါတွေကပြစ်မလာဘူး။ပြစ်မလာတဲ့အခါကျတော့ရစကန်းသားပါလေပဲ။ဒီနေ့ဆိုရင်ဂျူရင်ကလည်းနဲ့တင်ရကလည်းနည်းပါလေ။အခုတော့လောလောဆယ်မှာတမရံကတင်ရပြေးပြီးလုံလုံရေးကိုဆောင်ရွက်နေတယ်ဆိုပေမဲ့နေမြေကပြေးတယ်။ဘာလုံးကိုလက်ဆောက်အောင်ကောက်ခွေပေးဖို့မလွယ်တဲ့အကြောင်းဒီလိုလာတွေကိုကြောင်းတယ်။ဝန်ထမ်းတွေကြောင်းဆရာဆရာမင်းကိုလည်းပြန်ပြီးတော့ဒီကောင်ကိုလုံုံတဲ့နေရာကိုပို့ထည်ထားရှိတယ်။ဒါကြောင့်ဒီစားခံများကပုံပြီးဆိုရင်လည်းမလုံလုံဘူးလို့ခံစားရပါတယ
်။ဆိုတော့အခြေအနေပုံမှန်ဖြစ်ဖို့ဒီစားခံတွေစိတ်ချအောင်နေနိုင်မဲ့အခြေအနေကတော့အတော်လှန်ဝေးသေးတယ်လို့ဆိုရမှာခင်ဗျာ
။ဟုတ်ပါတယ်။ဒီအခြေအနေနဲ့ကတော့ဒီစားခံတွေကိုယ်ရောကိုယ်ညိုကိုယ့်ရဲ့ဒီစားမှာပြတ်တည်ပြီးတော့နေနိုင်မဲ့အနေအထားကတော့ခုအလံဝေးပါတယ်။အဓိကကတော့လုံလုံရေးပါပဲ
။အဲ့လိုပြန်နေနိုင်အောင်တောင်ဝန်ရှိတဲ့သူတွေအနေနဲ့အစိုးရအနေနဲ့ဘယ်လိုများစီစဉ်တယ်လို့ကြားရပါလဲခင်ဗျာပုံမှန်ပြန်ဖြစ်နိုင်တဲ့အထိလို့ဖို့အတွက်အစီအစဉ်ရှိပါလား
လောလောဆယ်ကတော့မ နေမျိုးကိုစစ်စေးကာလာအနည်းနဲ့တုံ့ပြန်ရေးကိုတုံ့ပြန်ပြီးတောဆောင်နေတာရှိပါတယ်။ဒါပေမဲ့ရေရှည်အတွက်မှာဒီဒေသမှာတခိုင်တိုင်းရင်းသားများဒီနိုင်ငံဆိုရင်ဇွားရီမှာပြည်သူပြည်သူရှိပြည်သူရဲစခန်းတွေလည်းပဲလက်နေရောလူငယ်ရောအရှင်ပြည်ပြည်ဒီတဲ့ရှာလုံးလုံးတဲ့အနေထားမျိုးထောက်ပြလို့လိုတယ်။ဒီရင်းနေဆက်ကိစ္စမှာကပြည်ပကရောကုန်းတွင်ပကရောတစ်ပတ်စလုံးကမလုံးလို့ဘူးတစ်ပတ်နိုင်ငံနဲ့အလွယ်တကူဝင်ပြတ်နိုင်ဘူးဘယ်ကနေပဲလက်ဆိုင်ရောလူရောအလွယ်တကူတိုင်ဆောင်ဝင်လာပြီးတော့ရုံရုံရေးကိုဟလာစိတ်ထားတဲ့ကျန်တဲ့မှုတွေတိုက်ခိုက်မှုတွေအခုတိတ်ကြိမ်မှမဟုတ်တာအရင်လည်းလောက်ခဲ့တယ်နောက်တစ်ခုကပြည်နယ်ဘက်ပေါ့ပြည်နယ်ဘက်မှာကကျွန်တော်ကြီးရဆလောက်ကြီးအင်္ဂလီနာပန်ဆက်လက်ရလာဥရောပပြည်နယ်ဘက်ကိုဖြတ်တဲ့အဝင်ကျရင်ဘာတွေပါလာတယ်လက်နက်တွေလူတွေဘယ်လိုပါလာတယ်ဆိုတာကိုဒီကြောင့်ကကျပါသေးတော့နေဆိုင်ရဲ့ဂျုံဂျုံကြီးကလည်းကုန်းတွင်ဆက်မှာရောပြည်နယ်ဘက်မှာရောတစ်သက်စလုံးကမလုံးရောဘူးဒါကြောင့်ဤမျိုးစုံနဲ့ဝင်လာတယ်ဤမျိုးစုံနဲ့အကြံပေးတာရင်ဂျုံဂျုံကြီးကိုဖိပါတဲ့လောက်ရတွေကအစင်မတက်ဖြစ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဦးရောင်ကနေဆက်တို့တစ်ဖက်နိုင်ငံတွေအကြောင်းပြောတော့ကျွန်တော်အဲ့ဒီကိစ္စကိုလည်းနည်းနည်းမေးချင်ပါတယ်ပထမဆုံးကတော့အဲ့ပြင်ပနိုင်ငံတွေကပြောကပါတယ်ဒီလိုစင်းနေတိုက်ခိုက်မှုမှာဆူရောပြောခဲ့ပါတယ်နောက်ပိုင်းမှာအဲ့ဒီကိစ္စဟာလုံးဝအသံတိတ်သွားပါတယ်သူတို့စေချာမှဖော်ထုတ်မယ်ဆိုတော့အခုမစေချာလို့လားဘာကြောင့်တည်ဝင်အစိုးရဘက်ကဖော်ထုတ်တာမရှိသူလဲခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတည်ဝင်ဘာမှပြောတာဆောင်ရွက်တာကျွန်တော်မကြားပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒါအတွေ့အကြုံများနိုင်ငံရေးဖြတ်သန်းမှုအရာဆိုရင်တပတ်နိုင်ငံမှာအားရဆိုစကားနဲ့ရှိတယ်ဆိုတာအရင်ကတော်ဝင်ယူခဲ့တဲ့ပုဂ္ဂိုလ်တွေရဲ့ပြောကြားချက်တွေဓာတ်ပုံတွေနဲ့တကွကျွန်တော်တို့ရှင်းပြဖို့ပါတယ်နောက်တစ်ခုက ARP စကားနဲ့အနေနဲ့အားရဆိုစကားနဲ့ကြောင်းစုပေါင်းလာရတာကြောင်းရတာတွေကိုလည်းကျွန်တော်တို့ရှင်းပြတယ်ဒါကြောင့်တပတ်နိုင်ငံမှာအားရဆိုစကားနဲ့ဈေးနှုန်းကြောင်းနေရှိတယ်ဆိုတာသိကြသိတယ်နောက်တစ်ခါအခြားခြားတစ်ခင်းတွေရတပည့်နိုင်ငံမှာအားရဆိုစကားနဲ့မှာဈေးနှုန်းတွေဖတ်တဲ့တယ်ပြီးတော့ဘန်ဂလီဝါဒီမှာပြန်ပြီးနေတယ်အခါခွက်ချင်းရဲ့လိုရင်းလိုသလိုတိုက်ခိုက်ဖို့ပြန်ဖက်ဖို့နေမျိုးကိုစိတ်ပိုက်ဖို့ဒီလိုကြံစီတွေနဲ့လုပ်နေတာတွေကျွန်တော်တို့တင်ရပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာတွေကိုကျွန်တော်အခုခါမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်ဝန်ရှိတဲ့နိုင်ငံတော်အစိုးရဖော်ထုတ်ပြီးတော့ကိုယ့်ဘက်နိုင်ငံနဲ့ဆွေးနွေးဖြေရှင်းဖို့ကြိုးပမ်းနေပါတယ်ဆိုတော့ဘာမှမကြားပါဘူးခင်ဗျာအဲ့ဒီလုပ်ငန်းတွေတော့ရှိပါလား
အဲ့ကျွန်တော်တို့တကယ်ကိုမှတွေ့တာကဒါလည်းဆိုအလံတွေတစိုက်တွေဒီလိုဟာတွေလည်းအချောက်တော်တွေနဲ့တွေ့တယ်လို့ကျွန်တော်သိရတယ်။ပြီးတော့ဒါတွေကိုဖို့တုတ်ချင်းနဲ့ပြီးတော့နိုင်ငံကစကားပြောဖို့လိုကောင်းလိုမယ်လို့ထင်ပါတယ
်။အခုချိန်ထိတော့မလုပ်သေးဘူးပေါ့နော်
။ကျွန်တော်ဒီကြာရောက်တယ်မလုပ်ဘူးမသိပါဘူ
း။ဟုတ်ကဲ့နောက်တစ်ခုကနိုင်ငံတကာကတော့မြန်မာနိုင်ငံတာဝန်ရှိတဲ့လုံခြုံရေးဘက်ကလှုပ်ဆောင်ချက်တွေကိုပဲဝေဖန်နေတာတွေ့ရပါတယ်။ဟိုဘက်ကလူတွေကိုဒါနိုင်တဲ့စီးနှင်းမလုပ်ဖို့သူတို့အပေါ်မှာလူခွင့်ချိုးဖောက်မှုရှိတယ်။ဘာညာဆိုပြီးတော့အပြင်ကလူတွေကလည်းပဲရေးကြတာလည်းအများကြီးတွေ့ပါတယ်။နိုင်ငံတကာကလည်းအဲ့ဒါတွေပဲပြောနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကောအခြေအနေဘယ်လိုရှိပါသလဲ။နိုင်ငံတော်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်ဖို့ရှိပါလဲခင်ဗျာဒီကိစ္စကို။
နိုင်ငံတော်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်လဲဆိုတော့ကျွန်တော်လည်းထိကြမသိဘူးဒါပေမဲ့ကျွန်တော်ပြန်ပြောမယ်ဆိုရင်ဒီစကန်ဒီနေတဲ့ကိုနိုင်ငံများစီခဲဆက်ဆက်မျိုးစုံအကြောင်းမျိုးစုံနဲ့တောက်လာကြတယ်။တောက်လာကြတဲ့ခါကျတော့ဒုညတဖန်လောက်ရှိလာတဲ့ခါမှာဒီနေနေကိုသိယူဖို့စုံလို့ဖို့ဒါတရားဝင်နဲ့ထုတ်ပြန်ကြတာလေရှိပါတယ်။ဒါတွေကိုဒီကုန်းတပါးသားမှမပြောဘဲနဲ့ရကန်လူမျိုးတွေရဲ့ဒုက္ခရကန်လူမျိုးများရဲ့နေနေဆုံးရှုံးမှုအကျံပဲ့ခံရမှုဘာသာသာသနာပေါ်မှာတိုက်ခိုက်ခံရမှုများကိုနိုင်ငံတကာဖွဲ့စည်းများပြီးတော့တရားမီဒီယာများကဓာတ်တွေကိုစာနာထောက်ထားတာမပြဘဲနဲ့တကယ်လာရင်လည်းဘင်္ဂလီဒီဘက်ကပဲပြတ်ပြတ်တိုက်ထုံးနေတာဒါဟာမဖြစ်သင့်ဘူးဒီနေ့အတွက်ပြောမယ်ဆိုရင်ဒီပြဿနာစီအရေးခံတပည့်နိုင်ငံရဲ့ပြဿနာလို့ပြောချင်တယ်ဒီနိုင်ငံကိုအထူးခါထားပြီးပြောရမယ်။လူတွေပေါက်ပွဲတဲ့ဒီလူတွေကမျိုးမျိုးစုံနဲ့နိုင်ငံတကန်ပြည်နယ်ကိုကြောက်လာတယ်။ကြောက်လာတော့ဘလောက်ကိုင်းစတိအားဖြင့်ကြောက်လာပေမဲ့နောက်ပိုင်းမှာလူတွေရကြောက်မှုရဲ့ပြီးတော့သူတို့ကလူပွေတဲ့နိုင်ငံသားဖြစ်ပြီးတော့နေမျိုးကိုသိယူဖို့အခုဆိုရင်အ အကြံပေးတဲ့နေ့လက်လက်ခံတိုက်ခိုက်တဲ့နေ့များပါတုံးလာပြီဒါကိုလည်းပဲကမီဒီယာများနဲ့နိုင်ငံတကာအဖွဲ့အစည်းများကထုတ်ပြတာဝေဖန်တာသတင်းတွေကမရှိရ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေကဒါအမြင်တစ်မျိုးရှိတယ်တခါနိုင်ငံကြီးအတိုင်းဝိုင်းရခိုင်နိုင်ငံကြီးအတိုင်းဝိုင်းမှာပဲတဖက်နဲ့တဖက်စီလုံးညီညွတ်မှုကင်းမဲ့နေတာရှိတယ်တခါခိုင်ပြည်နယ်အစိုးရဘက်မှလူထုကအယုံကြည်သိနေပါတာရှိတယ်တခါပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသနိုင်ငံကြီးအင်အားစုတွေရခိုင်ပြည်သူတွေသဘောထားကွဲလွဲမှုတွေအတော်များများရှိနေလို့ထင်ပါတယ်ဆိုတော့ဒီကိစ္စမျိုးကိုဒါတမျိုးသားလုံးပြဿနာပြည်ထောင်စုနဲ့မှဆက်ဆက်နေတဲ့ပြဿနာဆိုပြီးတော့စီလုံးညီညွတ်မှုနဲ့ဖြည့်ဆင်းတဲ့လို့ထင်ပါတယ်အဲ့လိုညီညွတ်မှုမျိုးကတိစောက်နိုင်မဲ့အလားလားရှိပါလားဝေးတောင်
နော်နော်ရေနည်းနည်းနည်းဒီနေ့တော့ခါပြီးတော့တန်းဒီကိုပုံပေါ်တဲ့အခါမှာအင်းဒီသဘောထားတွေမတူတာရှိကောင်းရှိမယ်ဒါပေမဲ့ဒီမျိုးသားလုံးရဲ့အရင်ဒီကောင်စုရဲ့အရင်နဲ့ပတ်သက်လာတဲ့အခါမှာတော့နိုင်ငံရေးပါတီများဒီသူများဒီကောင်စုမှာတာဝန်ရှိကြတဲ့သူရဖွဲ့ပါဝင်တယ်မတော်အားလုံးကတစ်စီးတစ်လုံးနဲ့အင်းဒီရဲ့ဂျုံဂျုံရဲ့ဒီသူများရဲ့အဲဒါကိုသိသိကောက်ခွဲဖို့ပြီးတော့ဒီနေဆက်တွေကိုကျုံကျုံအောင်ပြန်မဖို့ကိစ္စများမှာအခုတတိကတော့ဒီကောင်စုဆိုတာကပဲတာဝန်ယူဆောင်ရွက်နေတာရှိပါတယ်တကယ်တော့ဒီနယ်ဆိုရရှိပါမယ်ဒီနယ်ဆိုရမှာကတကယ်တကယ်ရောက်ပါပြန်မရှိဘူးအလားတူဒီသူတွေကကိုယ့်ရဲ့ကိုယ်ချမဘာသိခွင့်မရှိဘူးကိုယ်ပိုင်တတ်ဆောင်ခွင့်မရဘူးဒါကြောင့်မလို့ဒီကံဒီနယ်ရဲ့လုံခြုံရေးနေနေထိတာခံရရေးပြီးတော့ဒေသခံတိုင်းရင်းသားများရဲ့ဘဝလုံခြုံရေးအတွက်ကိုဆောင်ရွက်တဲ့အခါမှာဒီသူများနဲ့နိုင်ငံရေးပါတီများနဲ့အစိုးရနဲ့အားလုံးပူးပေါင်းဆောင်ရွက်တဲ့နယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်မေးချင်တာအခုခိုင်ပြည်နယ်အကြံပေးကော်မရှင်ဆိုပြီးတော့ကိုဖီအန်နန်ကိုဦးဆောင်ပြီးတော့ခန့်ထားပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ကောဘယ်လိုသုံးသပ်ကြပါသလဲဒီကိစ္စကိုသူတို့ကောဒီနေရာကိုတကယ်သွားပြီးတော့အခြေအနေမှန်ကိုသုံးသပ်နိုင်မလို့ထင်ပါသလား
အခြေအကားတော့ဒီကိစ္စနဲ့ပတ်သက်လို့ဝိဝါဒတွေဝဲနေတာတွေရှိတယ်အမြင်မတူတာတွေရှိတယ်တကယ်ခိုင်ပြည်နယ်ရဲ့အဓိကပြဿနာများကိုအမှန်တကယ်ပဲပေါ်ဆောင်နိုင်ပါမလားလို့ထင်ရတယ်ရှိတယ်ဒီတရားရောဆောင်ရွက်နိုင်မယ်လို့ဟောရခိုင်ဒေသခံဒီလိုအများစုကမယုံကြည်ဘူးအများစုကတော့လောလောဆယ်မှာတက်ကပဲဒီနယ်ရဲ့လုံခြုံရေးပြည်သူများရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့ဆောင်ရွက်ပေးဖို့ဒီလိုပဲကြိုးစားနေကြတာရှိတယ်။လောလောဆယ်မှာလည်းပဲဒီကိစ္စနဲ့ပတ်သက်လို့ပါသွားတဲ့လက်နက်တွေကိစ္စအကြံပေးတဲ့ခိုက်တဲ့အထက်မှာပါဝင်တဲ့လူတွေကတပတ်နိုင်ငံကိုပြသပေးတာတို့ဒီမဟုတ်ဒီဖူးတီဆောင်မောင်တို့နေမိပါပဲရှိနေသေးသလားတို့ဒီမဟုတ်မင်္ဂလီရွာပါပဲရှိနေသေးသလားကျွန်တော်တို့လည်းပြီးကြမသိဘူးဒါတော့ဒါဒီနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြအောင်လုံခြုံသိရှာရအောင်လုပ်နေတယ်ဆိုတဲ့သတင်းတစ်ခုပဲသိတယ်ကျွန်တော်တို့ကိုယ်တိုင်အတိအကျမသိပါဘူ
းရခိုင်ပြည်သူကပြဿနာကိုတက်ကပဲကင်တွယ်ပြည့်စည်နေတယ်ဆိုတော့ဒါဆိုကြပါစို့ရုပ်စွာအစွန်ဘူးတိတော်မောင်တော်တွေသားကိုစေအုပ်ချုပ်ရေးတွေသားအဖြစ်သတ်မှတ်ပြည့်စည်နေတယ်ဆိုတဲ့သဘောလားခင်ဗျာ
ဒီလိုတော့အတိအကျပြောဖို့တော့ခက်တယ်ဒါပေမဲ့ဒီပြစ်ပါတဲ့လုံခြုံမှုခင်မဲ့တဲ့ဆောင်မှုချိုးပေါက်တဲ့ဒီသူတွေရဲ့အဆင်ပြေရေးချိန်ဆိုင်ပြတ်နေတဲ့ချင်းကိုမြင်ရတဲ့အခါမှာဒီလုံခြုံရဲ့အတွက်တက်ကပဲဆောင်ရွက်ပေးနိုင်မယ်လို့သဘောထားရှိပါတယ
်ဥကျော်ဇန္နာရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီစီစဉ်ကိုဗုဒ္ဓဘုနေညပိုင်း VOA မြန်မာပိုင်းအစီအစဉ်မှာလည်းနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တင်ဆက်မယ့်သူယုံကြည်ရာအစီအစဉ်ကဏ္ဍမှာတော့တေးတန်ရှင်ပန်းဤဆန်ရဲ့ပညာရေးနဲ့ပတ်သက်တဲ့အမြင်ကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ငယ်လေးရပညာရေးဥယုံကြည်။ဒီကဘာပြောလဲဆိုတော့ဒီကသမီးမင်းကလေးတွေမွေးထားတာတဲ့အားလုံးကျောင်းပညာကိုပြီးအောင်သင်တဲ့ပြီးအောင်သင်ပြီးတော့မှအိမ်အောင်ကြခြင်းကြဘာလို့ချင်းလို့အဲ့လိုမျိုးပြောတယ်လေအဲ့တော့ငငယ်ကလေးတွေကအရန်ကိုစိတ်လည်းဝင်စားတယ်ပြီးတော့ပညာရေးကိုလည်းဆက်သွားပြောလို့ပေါ့နော်ပညာတတ်မှကိုအလုပ်တွေလုပ်နိုင်မယ်အဲစိတ်ချက်ကိုလုပ်နိုင်မယ်အဲ့လိုမျိုးဟိုယုံကြည်ခဲ့တယ်ပေါ့နော်ကျောင်းနေခဲ့တဲ့အချိန်အစပြီးအခုချိန်ထိပေါ့နော်ဘာတွေစိတ်ဝင်စားလဲဆိုတော့ကလေးတွေကိုပညာပေးတာကိုအရန်စိတ်ဝင်စားတယ်။မူဂျိုကျောင်းမှာလည်းအတွေးခေါ်တွေအများကြီးရှိတယ်။ဥပမာမွန်တက်ဆိုရီ၊ဝူဒရက်၊ရက်ဂျီယိုဆိုတဲ့အတွေးခေါ်အမျိုးမျိုးရှိတယ်ပေါ့နော်။အဲ့ဒီအတွေးခေါ်ထဲမှာမွန်တက်ဆိုရီနဲ့ ဒီ World Draft ကကြတော့တကယ်ပဲဟိုတိတိကျကျနဲ့သူကကလေးတွေကိုတင်တယ်ဥပမာကလေးတွေကိုအမ်ပုံဆွဲလိုက်ပါဆိုလို့ရှိရင်တမယာတိဥပမာတမယာတိပုံဆွဲခိုင်းလို့ရှိရင်တမယာတိပုံအားလုံးကလိုက်ဆွဲအဲ World Draft ကလည်းအဲ့လိုပဲဒါပေမဲ့ Regio ကျတော့တမှုထူးကြတာကကလေးတယောက်ကပါစိတ်ဝင်စားလဲအဲ့ဒီတယောက်မှာဘယ်ယောက်ကတော့ထပ်ပြီးစိတ်ဝင်စားလဲသူ့အုပ်စုလေးနဲ့သူစိတ်ဝင်စားပြီးတော့လုပ်တဲ့ဟိုပညာရေးစနစ်မျိုးပေါ့နော်အဲ Regio အတွေးခေါ်တဲ့ပညာရေးစနစ်နဲ့ပေါင်းလိုက်လို့ရှိရင်သူတို့မှာနှစ်ခုထွက်လာလိမ့်မယ်တစ်ခုကဘာလဲဆိုတော့ဟို large motor scale နဲ့ fine motor scale ဆိုတော့ large motor scale ဆိုတော့ကိုကာယမှာကလေးတွေကလေသူတို့နေရလို့ပဲဥပမာပေါ့နော်ဒန်စီတာတို့ရှော်စီတာတို့ရေကူးတာတို့တောင်တက်တာတို့ကိုလည်းလှုပ်ရှားကစားမှုတွေပါတယ် fine motor scale မှာသူတို့ပြောတဲ့အကြီးဆွဲတာအစပန်းကိုစိုက်လို့ရှိရင်အာမြေဆွေးတွေတူရတာတို့ဟလာရေတွေလောင်းရတာတို့အဲ့လိုမျိုးလက်နဲ့လှုပ်တဲ့ဟိုကဏ္ဍလေးတွေပေါ့နော်အဲ့လိုမျိုးကြတော့ fine motor scale လို့ခေါ်တယ်အဲ့တော့အဲ့လိုအနုစိတ်တဲ့ဟာလေးတွေကိုကလေးတွေကိုနှိုက်ကသူ့ဒီအရွယ်လေးနဲ့၃နှစ်ကနေအရွယ်၅နှစ်အရွယ်လေးနဲ့လှုပ်နေတာကိုကကိုကသူ့ရဲ့လက်တွေကိုလည်းဟိုရှင်းတန်းနေပြီးတော့အဲ့လက်တွေကနေပြီးတော့ဒီအုံနောက်ကိုပေါ့နော်ဟိုစဉ်းစားတာလူလည်းအရန်ရှင်းတန်းစီလာနိုင်တယ်စဉ်းစားတာတွေးခေါ်တာအဲ့လိုမျိုးနော်ဆုံးဖြတ်တာတွေနောက်လူတွေနဲ့ဟာလာပေါင်းစည်းပြီးတော့အတူတကွာလှုပ်တဲ့လာနိုင်တာလေးတွေပေါ့နော်ဒါပေမဲ့အခုပိုင်းဆံပြောချင်တာပိုင်းဆံတို့အရင်တော့ရခဲ့တဲ့ပညာရေးစနစ်နဲ့အခုပိုင်းဆံအပြင်ကိုနော်88ကအပြင်ကိုထွက်ပြီးတော့ဒီပေါ့နော်တကယ်ပြောလို့ရှိရင်အဲ့ဒီ regio ပညာရေးကိုပိုင်းဆံအနှစ်2000ကနေရခဲ့တာပေါ့နော်အဲ့ဒီပညာရေးစနစ်ကိုရလိုက်တဲ့အခါမှာပို့ပြီးတော့ပညာရေးစနစ်တွေကတကယ်ပဲဟိုကျေပြန့်လာတယ်နောက်ပညာရေးအထွေခေါ်တွေကလည်းနိုင်ငံတကာနဲ့တနိုင်ငံဟိုမတူဘူးဒါပေမဲ့အားလုံးကအောင်းစည်းပြီးတော့ဒီကျောင်းသားကျောင်းသူရဲ့လိုအပ်မဲ့အနေထားမျိုးနဲ့ဒီသင်ခန်းစာကိုပေါ်ထုတ်တယ်ဆိုတာကိုတွေ့လာရတယ်လေစသော်ပြောလို့ပေါ့ဒီကလေးရဲ့ဒီစဉ်းစားစိတ်ကူးဉာဏ်လေးတွေမြေတောင်မြောက်ပေးခြင်းလို့ပေါ့နော်အုံနောက်ထဲမှာစဉ်းစားတာတွေကအပြည့်မှာသူတို့ကပကြီးနဲ့လည်းပေါ်ပြမယ်ရှင်သေးလေးနဲ့လည်းပေါ်ပြမယ်နောက်ပြီးတော့သူတို့တတ်နိုင်တဲ့ပေါ့နော်ပုံစံအမျိုးမျိုးနဲ့ပေါ်ပြမယ်အဲ့လိုပေါ်ပြရင်နေ့တိုင်းပေါ်ပြပါများလာတဲ့အခါကျတော့ဒီကလေးတွေရဲ့လက်တွေဒီကလေးတွေရဲ့အုံဆောင်တွေဒီဖြည်းဖြည်းထူးခြားတိုးတက်လာတာအကျိုးရှိလာတာကိုတွေ့လာရတယ်မကျက်မှတ်ပဲနဲ့သူတို့စိတ်ထဲမှာစိတ်ဝင်စားတဲ့အရာကိုဥတည်ပြီးဆရာဆရာမကြီးကဖန်တီးပေးတာပေါ့နော်အဲ့ဒီဖန်တီးပေးတဲ့ပညာရေးစနစ်ကိုမြို့ကြည့်ရဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကြတဲ့ပရင်းနေနေတဲ့ KVOE မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်ကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို DVB ရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ကြောင်းအသိပေးကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ပါကစ္စတန်မှာအော်နာကီလင်းလို့ခေါ်တဲ့မိသားစုဂုံတိတ်ခါအတွက်တပ်ဖြတ်ကျူးလွန်မှုတွေကိုတင်းတင်းကြပ်ကြပ်အရေးယူဖို့မကြခင်ကပဲပါကစ္စတန်လွှတ်တော်မှာတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ဒလေးကိုအဆုံးသတ်စေခဲ့တဲ့ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကိုအမေရိကန်ပြည်ထောင်စုကချီးကျူးလိုက်ပါတယ်။အရင်ကအော်နာကီလင်းတပ်ဖြတ်မှုကျူးလွန်သူတွေကိုမိသားစုဝင်တွေကခွင့်လွှတ်ရင်ပြစ်မှုကျူးလွန်သူဟာထောင်ဒဏ်ကျခံစရာမလိုတဲ့ခွင့်ပြုချက်ကိုအခုဥပဒေသစ်ကကန့်သတ်ထားပါတယ်။တစုံတယောက်ကအော်နာကီလင်းကိုကျူးလွန်ခဲ့ရင်တေဒံကြခံရမှာဖြစ်ပြီးမိသားစုဝင်တွေကခွင့်လွှတ်ရင်တော့တေဒံကနေထောင်ဒဏ်တသက်ကိုလျှော့ပေါပြောင်းလဲဖို့ကိုသာခွင့်ပြုထားပါတယ်။အော်နာကီလင်းဟာပါကစ္စတန်နိုင်ငံမှာစိုးရိမ်စရာပြဿနာတရအဖြစ်နှစ်ပေါင်းများစွာရှိလာနေခဲ့ပြီးအဲ့ဒီအလေထကြီးထွားလာခဲ့တာကိုမကြခင်နှစ်တွေအတွင်းပြည်သူလူထုကအပြင်းထန်ကန့်ကွက်ခဲ့ကြတာပါ။လေလာမှုတစ်ခုအရာပြီးခဲ့တဲ့တစ်နှစ်ထဲမှာအမျိုးသားတယောက်နဲ့အတူထိုင်နေလို့ ချိန်တွေ့လို့ဒါမှမဟုတ်အမျိုးသမီးတူဦးကကိုယ့်အိမ်တောင်ဘက်ကိုကိုယ်သဘောနဲ့ရွေးချယ်လို့စတဲ့အကြောင်းတွေနဲ့ honor killing delay အရမွေးချင်းဆွေမျိုးတွေကအမျိုးသားတွေရဲ့တပ်ဖြတ်မှုကိုခံရသူအမျိုးသမီးပေါင်း1000ကျော်ရှိခဲ့ပါတယ်။မကြာသေးခင်လတွေတွင်ကလည်း honor killing delay အရလက်ခံနိုင်ပွဲရမရှိတဲ့တပ်ဖြတ်ခံရမှုတွေရှိခဲ့ပါတယ်။လူမှုကွန်ရက်မှာနာမည်ကြီးတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူခွန်တီဘယ်လူချာသူ့အကိုကလေဘင်းညစ်တတာကိုခံခဲ့ရပါတယ်။တခါကိုယ့်အိမ်တောင်ဘက်ကိုစိတ်ကြိုက်ရွေးချယ်လက်ထပ်ခဲ့တဲ့သမီးကိုအမေကသားရဲ့အကူအညီနဲ့လေဘင်းညစ်ပြီးတော့မိရှို့တတ်ခဲ့ပါတယ်။ခိုးရလိုက်ပြတဲ့တငယ်ချင်းကိုကူညီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်ကျော်သက်မင်းကလေးတယောက်ကိုလည်းတာလီဘန်ခေါင်းဆောင်တွေရဲ့အမိန်အရကားထဲမှာကြိုးတုပ်ပြီးတော့မိရှို့တတ်ခဲ့ပါတယ်။အနာကီလင်းလို့ခေါ်တဲ့ဒလိထုံတားရတပ်ဖြတ်မှုကိုပြင်းပြင်းထန်ထန်အရေးယူထားတဲ့အခုဥပဒေသည်ဟာပါကစ္စတန်မှာအမျိုးသမီးတွေကိုအကာအကွယ်ပေးဖို့ရှေ့တိုးဆောင်ရွက်ချက်တွေအတွက်အရေးပါတဲ့လိုရတစ်ခုဖြစ်ကြောင်းနဲ့လူမှုရေးရပိုင်းမှာအပြည့်အဝပါဝင်ဆောင်ရွက်လာမှုကိုတိုးမြှင့်လိုက်တာလည်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလူမှုကြအသိအမြင်တိုးလာစေဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကတော့အရေးကြီးလာတဲ့နောက်ထပ်ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာပါကစ္စတန်နိုင်ငံရဲ့အာထုတ်ကြိုးပမ်းမှုတွေကိုဆက်ပြီးထောက်ခံအားပေးသွားပါမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဂျွန်ကာဘီကပြောခဲ့ပါတယ်။ဘယ်အရက်ဒေတာမှာပဲနေထိုင်တဲ့ဘယ်အမျိုးသမီးမဆိုကိုယ့်အိမ်တောင်ဘက်ကိုရွေးချယ်တဲ့အတွက်ဒါမှမဟုတ်ကိုယ့်ဘဝကိုဆုံးဖြတ်ပြဋ္ဌာန်းတဲ့အတွက်ကြောင့်တော့မသေးသင့်ပါဘူးရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာက VOA Burmese News ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပြီဆိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ကတ်လူမျိုးစုတိုက်ခိုက်သမားအများပြပါဝင်တဲ့ Syria ဒေါ်လာရင်းသဘုံအဖွဲ့ဟာ Rocker မျိုးဆက်သွယ်ရေးပြတ်တောက်သွားအောင်မကြခင်လှုပ်ဆောင်တော့မှဖြစ်တဲ့အတွက် IS Islamic စစ်သွေးကြွတွေပေါ်ထိုးစစ်ဆင်တိုက်ခိုက်တဲ့ဒီလူရောက်ကအမေရိကန်ရဲ့မဟာမိတ်တူရကီနိုင်ငံအတွက်အမျက်ဒေါသထွက်စရာဖြစ်သွားစေနိုင်ပါတယ်။မကြာတော့တဲ့အနာဂတ်ကာလအတွင်းထိရောက်စွာထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အဖွဲ့ဟာကတ်လူမျိုးစုတက်ခိုက်သမားအများပြပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ဖြစ်ကြောင်းအမေရိကန်ဗိုလ်ချုပ်ဂျီတူးကပင်တဂွန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။သမရဖြစ်ရကောက်တင်မြောက်ခံရဖို့မဆွေစည်းရုံးမှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲ Republican သမရလောင်းဒေါ်နယ်ထရမ့်ကအင်ဂျီရိုနဲ့တိတ်မွေးတဲ့နေရာ Washington DC မြို့ရဲ့အထင်ကရ Pennsylvania Avenue ပေါ်မှာဆောက်ထားတဲ့သူ့ရဲ့ဇိမ်ခံဟိုတယ်အစ်စ်ကိုဖဲချိုးပြဖွင့်လှစ်ပေးခဲ့ပါတယ်။နွေမာလာရှိရနေကျင်းပဖို့73ရက်ရွေးကောက်ပွဲကျင်းပဖို့73ရက်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်ပါတီကပြိုင်မဲ့ဟယ်လာရီကလင်တန်နဲ့မဲအရေးအတွက်နေနေတယ်လို့စစ်တမ်းတွေမှာဖော်ပြနေတဲ့အချိန်မှာပဲထရန့်ကသူ့ရဲ့အဖို့တန်လာတဲ့မဲဆွယ်မှုအခြေအနေကိုအင်ချမ်းမြေလုပ်ငန်းအတွက်မြစ်တင်ပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့မဲခေါမြေဝန်ဒေတာဆိုင်ရာကော်မရှင် MRC မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးစဉ်းစားသွားမယ်လို့ဗီယက်နမ်သမ္မတထရန်တိုင်ခွန်းနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံတဲ့သမ္မတဦးထင်ကျော်ကဗိုလ်ထုနေ့ကပြောကြားလိုက်ပါတယ်။မဲခေါမြဝန်ဒေတာတလျှောက်ကရေရင်းမြစ်ကိုမျှဝေသုံးဆွဲရင်းနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရှိရတဲ့အတွက်ရည်ရွယ်ပြီး1995ခုနှစ်မှာကမ္ဘောဒီးယား၊လာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့က MRC ကိုပူးတွဲဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားဆက်ဆံရေးစီးရေးဆက်ဆံမှုဖျက်တောက်ဖို့ချင်းချောက်မှုတွေကိုဖိလစ်ပိုင်အစိုးရကအမေရိကန်အစိုးရနဲ့တရားဝင်ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့ပင်တဂွန်အမေရိကန်သမ္မတအင်ဂျူဒေါ်ကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။ရက်တော်ကြာလာချိန်မှာဒုတိယချိန်မြောက်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဆက်ဆံမှုတွေဖျက်တောက်မယ်လို့ဖိလစ်ပိုင်သမ္မတရိုဒီဂိုချင်းချောက်ပြောဆိုမှုတွေထွက်လာတဲ့နေ့မှာပဲအင်ဂျူဒေါ်ကတုံ့ပြန်ပြောဆိုလိုက်တာပါ
။ဒါကတော့ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းထွေးကြီးပါ။အင်ဂျင်နီယာကတော့ဇီနပ်ဖြစ်ပါရဲ့ရှင်။ကြာသပတေးနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်အားပေးခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါရယ်။ရွှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.